Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2016ခုနှစ်ဩဂုတ်လ29ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမုံပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာသမ္မတဦးတင်ကျော်ရဲ့အိန္ဒိယနိုင်ငံခီးစဉ်တွင်နှစ်နိုင်ငံကြားလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်သဘောတူညီချက်တွေရရှိခဲ့ကြပါတယ်အမေရိကန်နိုင်ငံကြားရေးဝန်ကြီးဂျွန်ကယ်ရီရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွင်အချမ်းဖတ်ဝါဒတက်ပြည့်ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးကြပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူကြီးညာပေးမှာပါ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့အိန္ဒိယနိုင်ငံကိုရောက်ရှိနေတဲ့မြန်မာသမ္မတဦးထင်ကျော်ဟာဒီကနေ့မှာတော့အိန္ဒိယဝန်ကြီးချုပ်နဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံစာချုပ်လာတွေလက်မှတ်ရေးထိုးခဲ့ပါတယ်အိန္ဒိယမြန်မာနှစ်နိုင်ငံချစ်ကြည်ရေးခေါင်းဆောင်တွေရဲ့သဘောထားဘယ်လိုရှိပါသလဲ
I'm very pleased with the signing of four memoranda of understanding during
မြန်မာသမ္မတဦးထင်ကျော်ပါရှင်နောက်ပိုင်းမှာအိန္ဒိယခီးစဉ်အကြောင်းအပြည့်စုံနားဆင်ရပါမယ်။နောက်တရုတ်ပြည်ယူနန်အုပ်ချုပ်ရေးမှုအပြောင်းလဲတရုတ်မြန်မာကုန်သွယ်ရေးကိုပေါ်မှာဘလို့တက်ရောက်မှုရှိမလဲ။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမစတင်ခင်မှာပဲရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတိုက်ပွဲတွေဖြစ်နေတဲ့တရင်တက်ကြီးရွယ်အိုတွေကိုအတင်းအဓမ္မတောင်းရန်စားတောက်ခိုင်းတာတွေကိုထိရောက်စွာအရေးယူနိုင်ဖို့နဲ့ဆောင်ရှောက်ဖို့ဥပဒေကြမ်းဒီကနေ့လွှတ်တော်မှာအတည်ပြုလိုက်တဲ့တရင်စတဲ့နောက်ဆုံးရတရင်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းအစီအစဉ်မှာတော့တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်းကြီးထိုက်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်အိန္ဒိယနိုင်ငံမှာ၄ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်ရောက်နေတဲ့သမ္မတဦးတင်ကျော်ဟာဒီကနေ့မှာတော့အိန္ဒိယဝန်ကြီးချုပ်ပါဝင်အစိုးရထိပ်တန်းခေါင်းဆောင်တွေနဲ့နယူးဒယ်လီမြို့တော်မှာတွေ့ဆုံဆွေးနွေးပြီးနှစ်နိုင်ငံကြားလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီမှုတွေရရှိခဲ့ကြပါတယ
် Both sides agreed that greater bilateralcooperation between India and Myanmar.
အလုံးခန်းစားခွင့်ရှိမဲ့ဖွံ့ဖြိုးတိုးတက်မှုတွေနှစ်နိုင်ငံစလုံးနဲ့ဒေသရင်းတစ်ခုလုံးမှာပါငြိမ်းချမ်းရေးတည်ငြိမ်ရေးတရားဝါပြောရေးအတွက်အိန္ဒိယနဲ့မြန်မာနိုင်ငံတို့ကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့လိုအပ်တဲ့အကြောင်းနှစ်ဖက်သဘောတူညီမှုရခဲ့တယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံမှုပြီးပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဦးတင်ကျော်ပြောဆိုသွားတာပါ။အိန္ဒိယသမ္မတကလည်းဒေသရင်းအကြမ်းဖက်ဝါဒရဲ့ချင်းချောက်မှုတွေနဲ့လက်နက်ကင်လှုပ်ရှားမှုတွေလိုနှစ်နိုင်ငံစလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်တက်ပြတ်သွားဖို့သဘောတူတဲ့အကြောင်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက်အင်အားပြင်းလင်းတန်ကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့တဲ့ပုဂံဒေသကိုပြန်လည်တည်ဆောက်ရေးမှာအကူအညီပေးသွားဖို့လည်းအိန္ဒိယနိုင်ငံကကတိပြုခဲ့ပါတယ်။သမ္မတဦးတင်ကျော်ကတော့လန်ဒရာမွန်မွန်ဆောက်လုပ်ရေးစွမ်းအင်နဲ့ဆေးပစံရဲ့လုပ်ငန်းတွေအပါအဝင်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးနားလည်မှုစာချုပ်လောက်၄ခုအတွက်သဘောတူညီမှုရတဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်သမ္မတတာဝန်ယူပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်အိန္ဒိယနိုင်ငံကိုနိုင်ငံတော်ခီးစဉ်ဖြစ်တွားရောက်တဲ့သမ္မတဦးတင်ကျော်ကတော့အိန္ဒိယသမ္မတပရဏမူခါဂျီကနယူးဒယ်လီမြို့တော်ကသမ္မတနန်းတော်မှာဒီကနေ့ပဲအခမ်းအနားနဲ့ကျူဆူခဲ့တာပါသမ္မတဦးတင်ကျော်နဲ့ဇနီးတို့ဟာဒီကနေ့မှာပဲနယူးဒယ်လီမြို့တော်မှာရှိတဲ့မဟာတမဂန္ဒီထိမ့်မတ်ဂူဘိမန်ကိုလည်းတွားရောက်ကာရဝပြုခဲ့ကြပါတယ်
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကအကြမ်းဖက်မှုတိုက်ဖျက်ရေးမှာအမေရိကန်ပြည်ထောင်စုနဲ့တိတ်ကိုနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်လိုတယ်ဆိုတာကိုရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဘင်္ဂလားဒေ့ရှ်နဲ့အမေရိကန်အစိုးရနှစ်ရပ်တို့အနေနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်ထောက်လှမ်းရေးနဲ့တရားဥပဒေစိုးမိုးရေးအတူတကွလှုံ့ဆော်မှုတွေကိုနောက်ထပ်အဆင့်မြင့်မယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကဒီကနေ့ကြေညာခဲ့တာပါ။အီရန်နဲ့ဆီးရီးယားနိုင်ငံတွင်လှုပ်ရှားနေတဲ့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့နဲ့ကမ္ဘာတဝန်းကအဖွဲ့အစည်း၈ခုကိုချိတ်ဆက်မှုရှိပြီးဒီအဖွဲ့အစည်း၈ခုထဲကတစ်ခုဟာတောင်အာရှမှာရှိတယ်ဆိုတော့အထောက်အထားတွေရှိတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကဒါကာမြို့တော်မှာမိန့်ခွန်းပြောကြားပြီး VOA သတင်းဌာနရဲ့မေးမြန်းမှုကိုဖြေကြားခဲ့တာပါ။အီရန်နဲ့ဆီးရီးယားနိုင်ငံတွင်းကအစွန်ရောက်ဝါဒီတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကတချို့အဖွဲ့တွေကြားအဆက်ဆက်ရှိနေပြီးဒီပြောဆိုချက်အပေါ်မှာလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်အပါအဝင်သူတွေ့ခဲ့တဲ့အစိုးရတာဝန်ရှိသူတွေဘက်ကမငြင်းကြဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကထပ်လောင်းပြောပါရရှင်။
ယမန်နိုင်ငံတောင်ပိုင်းအေရီမြို့မှာတနင်္လာနေ့ကအသေခံဘုံးခွဲတက်ခတ်မှုကြောင့်လူ45ယောက်တက်မနဲ့သေဆုံးပြီးအများအပြားဒဏ်ရာရခဲ့တဲ့အကြောင်းအာနာဝနီကပြောပါရယ်။ဆူရဘက်ကတပ်ဖွဲ့တွေအုံပြုနေတဲ့အဆောက်အဦတစ်ခုကိုပောက်ခွဲပစ္စည်းတွေထင်ဆောင်လာတဲ့ကားတစ်စင်းနဲ့အတင်းဝင်ရောက်ပြီးအသေခံဘုံးခွဲတက်ခတ်ခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။ယမန်နိုင်ငံမှာနိုင်ငံတကာကအသိအမှတ်ပြုထားတဲ့သမ္မတအဗ်ဒူရာဘူရမန်ဆူဟာရီနဲ့ မာမိတ်ဆော်ရီအာရေဗျားနိုင်ငံတို့ကတစ်ဖက်နှစ်ပေါင်းများစွာအစိုးရကဖိနှိပ်ခွဲခြားဆက်ဆံတာခံခဲ့ရတယ်လို့ပြောဆိုနေပြီး UN နိုင်ငံကကျွန်တော်နောက်ခံပေးထားတဲ့ဟူသီတပုံတွေကတစ်ဖက်တပ်ပွဲတွေဖြစ်ပွားနေရကမတည်မငြိမ်အခြေအနေတွေပေါ်ပေါက်နေတာဖြစ်ပါတယ်ကတမကကတော့လက်နက်ကန်ပြစ်ကတ်တွေအတွင်းမှာလူပေါင်း 6,500 ကျော်သေဆုံးခဲ့ပြီးအရသာထက်ဝက်လောက်ပါဝင်တဲ့အကြောင်းပြောဆိုထားတာပါ။အစိုးရနဲ့တပုံတွေရဲ့တိုက်ပွဲတွေအပြင်အယ်ကိုင်ဒါနဲ့ IS ဆွေးရောက်တွေကလည်းမတိမငြိမ်အခြေအနေတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံတောင်ပိုင်းနဲ့အရှေ့တောင်ပိုင်းဒေသတွေမှာမကြာခဏဝင်ရောက်တိုက်ခိုက်လို့ရှိကြပါတယ်။ဒါပေမဲ့လည်းတင်းလာနေကအသေးခံဘုံခွဲတိုက်ခိုက်မှုမှာတော့ဘသူကမှသူတို့လက်ချဲဆိုပြီးကြေညာပြောဆိုတာမျိုးတော့မရှိပါဘူး
။ကိုလံဘီယာနိုင်ငံမှာအစိုးရနဲ့ထားဝရငြိမ်းချမ်းရေးရယူမဲ့အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်အပိသာအပြစ်ခတ်ရက်စဲဖို့ FARC သဘုံတက်ဖွဲ့ကအမိန့်ထုတ်လိုက်တဲ့အတွက်ကမ္ဘာပေါ်မှာတက်တန်းအကြဆုံးလက်နက်ကိုင်ပြိပခါရီတက်ကတခုအပါအဝင်ဖြစ်တဲ့ကိုလံဘီယာပြည်တွင်းစစ်အဆုံးသတ်သွားပါပြီ။ပြန်လည်ရင်ကြားစေဖို့ရှင်းလင်းပြတ်သားတဲ့ရင်မှန်းချက်ရှိတယ်ဆိုတာကိုပြသလိုတဲ့အကြောင်းစစ်သားတွေမရိန်းတက်ဖွဲ့ဝင်တွေလေတက်ကပိုင်လော့တွေရဲလုံခြုံရေးနဲ့ထောက်လှမ်းရေးအဖွဲ့အစည်းတွေအားလုံးကိုအသိပေးလိုပါတယ်ရန်လုံမုံတိမှုတွေကိုအတိတ်မှာခြံခဲ့ကြဖို့နဲ့စစ်ပွဲမှာတေဆုံးရတာတွေထိခိုက်နာကျင်ရတာတွေအတွက်ဝန်းနေတတဖြစ်ရတဲ့အကြောင်းတွေကို FARC သဘုံကောင်းဆောင် Rodri Jo Ladono ခေါ်တင်မိုချန်ကိုကပြောဆိုခဲ့ပါတယ်ငြိမ်းချမ်းရေးအတွက်နှစ်ဖက်တို့ကျူးပါနိုင်ငံဟာဘာနာမှာ၄နှစ်ကြာစဉ်းစားညှိနှိုင်းခဲ့ကြပြီးပြီးခဲ့တဲ့သတင်းဖတ်မှာငြိမ်းချမ်းရေးသဘောတူညီချက်ရရှိခဲ့ပြီးနောက်မတ်စ်ဝါဒီသဘုံအနေနဲ့ကိုလံဘီယာအစိုးရအဆက်ဆက်ရဲ့52နှစ်ကြာတိုက်ပွဲတွေကိုအဆုံးသတ်လိုက်တာဖြစ်ပါတယ်ကိုလံဘီယာစစ်တပ်အနေနဲ့လည်းသဘုံတွေကိုတိုက်ခိုက်နေတာတွေကိုတင်းနှင်းလာနေကဆလို့အဆုံးသတ်မယ်လို့ကိုလံဘီယာသမ္မတယွန်းမန်နျူအယ်ဆန်တိုစ်ကပြောပါတယ်ငြိမ်းချမ်းရေးသဘောတူညီချက်ရဲ့ကံကြမ္မာကတော့မဲဆန္ဒရှင်တွေရဲ့ဆန္ဒသဘောထားပေါ်မှာမူတည်နေပါတယ်အစိုးရနဲ့ FARC သဘုံတို့ကြားသဘောတူညီချက်ကိုလာမယ့်အောက်တိုဘာ2ရက်နေ့လူမှုဆန္ဒသဘောထားနဲ့အတည်ပြုရအောင်မှာဖြစ်ပါတယ်ရှင်
ယေမေကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယေမေကန်တန်မြန်မာဘာသာအစီအစဉ်ရဲ့တင်းလာနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ကပံ့ပိုးပေးနေတဲ့ကတ်တပ်ဖွဲ့တွေဥဆောင်တဲ့မဟာမိတ်တပ်တွေနဲ့တူဂီတပ်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တာလက်ခံနိုင်စရာမရှိတဲ့အကြောင်းအမေရိကန်ကဒီကနေ့ပဲပြောဆိုလိုက်သလိုတိုက်ခိုက်မှုတွေရက်စဲဖို့လည်းနှစ်ဖက်စလုံးကိုတိုက်တွန်းလိုက်ပါတယ်။ IS အစွန်းရောက်တွေရဲ့စိုးရိမ်စရာကောင်းတဲ့ချင်းချောက်မှုတွေကိုအာရုံစိုက်နိုင်အောင်ညှဉ်းပန်းချဖို့နဲ့ပိပကတ်တွေကိုရှောင်ရှားဖို့အမေရိကန်ကကြိုးပမ်းနေတဲ့အကြောင်းလဲ IS သွေးကြွတန်းပြန်ချိန်မုံရေးညွန်မောင်းအဖွဲ့ဆိုင်ရာအမေရိကန်ထူးထမ်းတန်တမန် Brett McCaw က Twitter Internet လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။အဲဆီသွေးကြွတွေမရှိတဲ့နေရာတွေမှာအခုလိုတက်ခတ်မှုတွေဖြစ်ပွားတာမျိုးကလက်ခံနိုင်စရာမရှိသလိုစိုးရိမ်စရာဖြစ်ရတယ်လို့လည်းပြောဆိုခဲ့ပါတယ်။ Syria နိုင်ငံ Jarablus မြို့တောင်ဘက်မှာဖြစ်ပွားခဲ့တဲ့တက်ခတ်မှုအတွက် American Pentagon စစ်ဌာနချုပ်ကလည်းရှုတ်ချတဲ့အကြောင်းနဲ့တက်ခတ်မှုတွေမှာ American တပ်ဖွဲ့တွေပါဝင်ပတ်သက်မှုမရှိကြောင်းလည်းပြောဆိုခဲ့တာပါ။ American ရဲ့မဟာမိတ်ကတ်တပ်ဖွဲ့တွေနဲ့အဲဆီသွေးကြွတွေကိုတူကီနဲ့နယ်စပ် Syria မြို့ Jarablus ကနေမောက်ထုတ်ဖို့စီးရီးယားနိုင်ငံမှာမဟာမိတ်ဘုံအဖွဲ့အစည်းနဲ့အတူတူရကီစစ်တပ်ကကြိုးပမ်းနေတာအခုဆိုရင်6ရက်ထိရှိနေပါပြီ။တူရကီရဲ့လေကြောင်းထိုးစစ်တွေကြောင့်အရသာ35ယောက်တမနဲ့တည်ဆုံးနေကြောင်းဒင်းတွေထွက်ပေါ်နေတဲ့အချိန်မှာပဲဒီစားတွင်မှာရှိတဲ့အနည်းဆုံးရွာလေးရွာနဲ့မြို့တစ်မြို့ကိုကတ်လက်တန်ကိုင်တွေဦးဆောင်တဲ့မဟာမိတ်တပ်တွေလက်ကနေတူရကီနိုင်ငံကထောက်ခံမှုပေးထားတဲ့စီးရီးယားသဘုံတွေကပြန်လည်သိမ့်ပတ်နိုင်ခဲ့တာပါ။
အီရန်နိုင်ငံကမင်္ဂလာဆောင်ဧကံပွဲတစ်ခုမှာအသေးခံဘုံးခွဲသမား5ဦးကတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံး15ဦးသေဆုံးရတယ်လို့အာနာပိုင်တို့ပြောပါတယ်။ရှီယာမွတ်စလင်တို့ရဲ့သာသနာနယ်မြေကာဘာလာမြို့နယ်ကီလိုမီတာ50အကွာကအင်းအယ်ထာမာမြို့မှာမနေ့တနင်္ဂနွေနေ့ကတိုက်ခိုက်မှုအတွင်းလူ20ထိခိုက်ဒဏ်ရာရတယ်လို့လည်းပြည်တည်သတင်းအေဂျင်စီကဖော်ပြပါတယ်။သူတို့ဟာ AK-47 မောင်းဖြံရိုက်ဖဲတနက်တွေလက်ပြဘုံတွေကင်ဆောင်ထားကြတယ်လို့ဘိုဟိုယူပရတီစစ်စင်ရေးဌာနရဲ့အကြေကဲခိခါလပ်ကပြောပါတယ်အသေးခံဘုံခွဲသမားတွေတဲကတဦးကသူ့ကိုယ်သူဖောက်ခွဲလိုက်တာဖြစ်ပြီးချန်တဲ့လူတွေကိုတော့လုံခြုံရေးတပ်ဖွဲ့ကတုတ်တင်လိုက်တာဖြစ်တယ်လို့လည်းသူကပြောပါတယ်တိုက်ခိုက်မှုကဘယ်သူလက်ချက်ဆိုတာကိုတော့မသိရသေးဘူးလို့အာနာဘိုင်တို့ကပြောပြီးမဲ့မကြာခင်ကတိုက်ခိုက်မှုတွေကိုတော့အစ္စလာမ်အစိုးရ IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်
မြောက်ကိုရီးယားနိုင်ငံမှာနိုင်ငံရေးအကျဉ်းစခန်းတွေကိုပို့ဆောင်ခံခဲ့ရတဲ့ထောင်နဲ့ချီရဲ့လူတွေအကြောင်းအသေးစိတ်ချက်လက်တွေကိုစုဆောင်းပြီးကွန်ဂျွန်အပါဝင်မြောက်ကိုရီးယားခေါင်းဆောင်တွေကိုလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့အရေးယူနိုင်မှုလူခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုကကြိုးပမ်းနေပါတယ်။နိုင်ငံရေးအမှုတွေနဲ့ထိန်းသိမ်းခံရတဲ့သူတွေ၊ဝန်ထမ်းတွေ၊လက်ဆဖျောက်ခံရသူတွေရဲ့အမည်တွေ ဖမ်းဆီးခံရတဲ့အချိန်ကာလဆွဲချက်တင်ခံရတဲ့အမှုတွေနဲ့အတူအခုချိန်ထိဆက်လက်ပွင့်လှစ်ထားတဲ့အကျဉ်းစခန်းတွေရှိရာနေရာတွေပါဝင်တဲ့အစီရင်ခံစာတစ်စောင်ကိုမြောက်ကိုရီးယားလူခွင့်ရေးဆိုင်ရာမှတ်တမ်းတင်ဌာန NKTB ကထုတ်ပြန်လိုက်တာပါ။အစီရင်ခံစာကတော့မြောက်ကိုရီးယားကဗက်ပြောင်းခုလုံလာသူ1000ကျော်ကိုမေးမြန်းပြုစုထားတာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ကာလကနာဇီတွေကျူးလွန်ခဲ့တယ်လို့မျိုးမြောက်ကိုရီးယားကနိုင်ငံရေးအကျဉ်းစခန်းတွေလူမဆန်တဲ့ရက်စက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်လို့မှတ်တမ်းတင်ခဲ့တဲ့2014ခုနှစ်ကကုလသမဂ္ဂစုံစမ်းရေးကော်မရှင်ကိုအထောက်အကူပေးဖို့ရည်ရွယ်ပြီးအစီရင်ခံစာကိုပြုစုခဲ့တာလည်းဖြစ်ပါတယ်။ကုလသမဂ္ဂစုံစမ်းရေးကော်မရှင်ရဲ့တွေးရှိချက်တွေထွက်ပေါ်လာခဲ့ပြီးနောက်မှာပဲလူသားတူပေါ်ကျွလုံနဲ့ရာဇဝတ်မှုနဲ့မြောက်ကိုရီးယားကိုနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာတရားရုံးကကင်ထွယ်အရေးယူဖို့လဲကုလသမဂ္ဂထွေထွေညီလာခံကတခဲနဲ့မဲခွဲဆုံးဖြတ်ခဲ့ဥပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားရဲ့မဟာမိတ်တွေဖြစ်ကြတဲ့ရုရှားနဲ့တရုတ်နိုင်ငံတွေကကုလသမဂ္ဂလူညွန်ရေးကောင်စီမှာဗီဒီယိုအနာသုံးပယ်ချခဲ့တဲ့အတွက်အစီအစဉ်တွေလည်းအထမမြတ်ပဲဖြစ်ခဲ့ရဥပါတယ်။
ဂျပန်နိုင်ငံမှာ Nikkei TV တူချိုကတောက်ကြနေကနေတနင်္ဂနွေနေ့အထိကောက်ယူခဲ့တဲ့စစ်တမ်းတစ်ခုအရာဝန်ကြီးချုပ်ရှင်ဇိုအာဘေအစိုးရကိုထောက်ခံသူ62ရာခိုင်နှုန်းရှိတယ်လို့ဖော်ပြလိုက်တာကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီလနဲ့နှိုင်းယှဉ်ရင်6မှတက်လာတာပါ။ဒါပေမဲ့လည်းဝန်ကြီးချုပ်ရဲ့စီးပွားရေးမူဝါဒတွေကိုတော့လူကြိုက်နည်းနေပါသေးတယ်။ဝန်ကြီးချုပ်ရဲ့စီးပွားရေးမူဝါဒကိုထောက်ခံသူက40ရာခိုင်နှုန်းပဲရှိတာကိုလည်းစစ်တမ်းမှာတွေ့ရပါတယ်။2012ခုနှစ်ကတည်းကဝန်ကြီးချုပ်တာဝန်ယူခဲ့တဲ့မစ္စတာအာဘေကိုလူထုထောက်ခံမှုအားကောင်းနေစေဖြစ်တယ်လို့မကြာခင်ကပြီးဆုံးသွားတဲ့ရီယိုအိုလံပစ်ပွဲတော်မှာလည်းဂျပန်တို့စုရစိတ်40တခုဆုတ်ခူးနိုင်ခဲ့တာကြောင့်လူထုကြားကျေနပ်နေတာကြောင့်ပုံများလာနိုင်တာဖြစ်တယ်လို့တိုချိုတမ်ပယ်တက္ကသိုလ်အာရှလေလာရေးဆရာပါမောက်ခဂျက်ဂင်းစတန်ကပြောပါတယ်ရှင
်တနင်္လာညချမ်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုအရင်ဆုံးတော့အိန္ဒိယနိုင်ငံကိုရောက်ရှိနေတဲ့မြန်မာသမ္မတရဲ့ခီးစဉ်နောက်ဆုံးရသတင်းတွေကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံတွင်းကအမျိုးသားပြန်လည်တင်မြှင့်ရေးလုပ်ငန်းစဉ်တွေအပေါ်ထောက်ခံမှုပေးတဲ့အတွက်အိန္ဒိယနိုင်ငံကိုကျေးဇူးတင်ကြောင်းသမ္မတဦးထင်ကျော်ကပြောဆိုလိုက်ပါတယ်။ဒါအပြင်နှစ်နိုင်ငံကြားနားလည်မှုစာကြုံလွှာလက်မှတ်ရေးထိုးနိုင်ခဲ့တဲ့အတွက်ကျေနပ်အားရမိကြောင်းလည်းသမ္မတကပြောပါရယ်မြန်မာနိုင်ငံအနေနဲ့ရှေ့ဆက်လှမ်းရမယ့်အစ်စ်နိုင်မှာအိန္ဒိယနိုင်ငံအနေနဲ့အကျိုးတူပူးပေါင်းဆောင်ရွက်သူတွေအဖြစ်နဲ့ရောမိတ်ဆွေအဖြစ်နဲ့ပါဆက်လက်ရည်တည်သွားမယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြောဆိုလိုက်ပါရယ်မြန်မာသမ္မတရဲ့အိန္ဒိယခီးစဉ်အပြည့်အစုံကိုအောင်အောင်ကပြောပြပေးပါရှင်
အိန္ဒိယနိုင်ငံကို၄ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့သမ္မတဦးထင်ကျော်နဲ့ဝန်ကြီးချုပ်နေရင်ဒရာမိုဒီဦးဆောင်တဲ့နှစ်နိုင်ငံကိုယ်စားလှယ်အဖွဲ့တွေဒီကနေ့နေ့လယ်ပိုင်းတုန်းက Hyderabad House မှာတွေ့ဆုံဆွေးနွေးပါရတယ်။အဲဒီနောက်နှစ်နိုင်ငံနားလည်မှုစာကြုံလွှာကိုလက်မှတ်ရေးထိုးခဲ့ကြပြီးမြန်မာနိုင်ငံညီညွတ်ရေးအတွက်အိန္ဒိယနိုင်ငံရဲ့ထောက်ခံပံ့ပိုးမှုအတွက်ကျေးဇူးတင်ကြောင်းသမ္မတဦးထင်ကျော်ကဝန်ကြီးချုပ်မိုဒီနဲ့ပူးတဲ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်ပြောကြားသွားပါရတယ်
။ I'm very pleased with the signing of four memoranda of understanding
ခီးစဉ်တွင်နားလည်မှုစာကြုံလွှာလက်မှတ်၄ခုရေးထိုးနိုင်တဲ့အတွက်ကျွန်တော်အလွန်အားရကျေနပ်မိပါတယ်ကျွန်တော်တို့ရဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရေးဆက်လက်ကြိုးပမ်းနေတဲ့လုပ်ငန်းစဉ်တွေကိုအိန္ဒိယကထောက်ခံပံ့ပိုးပေးနေတဲ့အတွက်လည်းကျေးဇူးတင်ပါတယ်လို့ဦးထင်ကျော်ကပြောသွားတာပါလန်ဒရာ69စင်းပြန်လည်မောမန်ဆောက်လို့ရေးအိန္ဒိယမြန်မာထိုင်းနိုင်ငံအဝေးပြေးလမ်းဖောက်လို့ဖို့စီမံကိန်းမှာပါဝင်တဲ့ကလေးဝရာကြီးလမ်းပိုင်းပြန်ပြင်းပြဲဆွမ်းအင်နဲ့ဆေးဘက်ဆိုင်ရာလုပ်ငန်းတွေပါဝင်တဲ့ပူးပေါင်းဆောင်ရွက်ရေးနားလည်မှုစာကြုံလွှာ၄ခုကိုနှစ်နိုင်ငံတာဝန်ရှိသူတွေလက်မှတ်ရေးထိုးခဲ့ကြတာပါနှစ်နိုင်ငံအပြင်ဒေသရင်းမှာပါငြိမ်းချမ်းရေးတည်ငြိမ်ရေးချမ်းသာကြွယ်ဝရေးတို့အတွက်အိန္ဒိယနဲ့မြန်မာပူးပေါင်းဆောင်ရွက်ဖို့ကိုလည်းသဘောတူညီခဲ့ကြတယ်လို့သမ္မတဦးထင်ကျော်ကပြောပါတယ်ဝန်ကြီးချုပ်မူဒီကတော့လွန်ခဲ့တဲ့သတင်းပတ်ကငလင်ကြောက်ပျက်စီးခဲ့တဲ့ပုဂံမျိုးကအာနန္ဒဖရာအပါဝင်သမိုင်းဝင်အထင်ကြီးရနေရာတွေဖရာတွေကိုပြုပြင်ဖို့အကူအညီပေးတော့မှဖြစ်ကြောင်းပြောပါတယ်ဒေသရင်းအကြမ်းဖက်သမားတွေကိုပူးပေါင်းနှိမ်နင်းသွားမယ်လို့လည်းသတင်းစာရှင်းလင်းပွဲအတွင်ပြောကြားခဲ့ပါတယ
် President and I agreed to work together for the safety and security of our people
နိုင်ငံပြည်သူလူထုတွေရဲ့ဘေးရန်ရဲ့ကင်းရှင်းရေးနဲ့လုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်သွားဖို့သမရနဲ့သဘောတူညီရပါတယ်ဒေသရင်းကအကြမ်းဖက်ဝါဒရဲ့ချိန်ချောက်မှုနဲ့လက်နက်ကင်သဘုံတွေရဲ့လှုပ်ရှားမှုတွေကိုတက်တက်ကြွကြွပူးပေါင်းတိုက်ဖြတ်သွားမှာလည်းဖြစ်ပါတယ်
အိန္ဒိယနိုင်ငံအရှေ့မြောက်ပြည်နယ်မဏီပူနဲ့အာတန်ပြည်နယ်တွေမှာခွဲထွက်ခွင့်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့တိုက်ပွဲဝင်နေကြတဲ့လက်နက်ကိုင်သဘုံအဖွဲ့ဒါဇင်နဲ့ချီရှိနေပြီးဒီသဘုံအဖွဲ့တွေနေနှင်းဖို့အတွက်အရင်မြန်မာစစ်အစိုးရနဲ့အိန္ဒိယအစိုးရတို့ကြားသဘောတူညီမှုတွေရှိခဲ့တာပါဒါပေမဲ့လည်းဒီလက်နက်ကိုင်အဖွဲ့တွေကိုတိတိယောက်ယောက်နေနှင်းရမှာအာဏာမှုတွေရှိခဲ့တယ်လို့လေးလာသူအချို့ကသုံးသပ်ပါတယ်အခုခါမှာတော့နှစ်နိုင်ငံကုန်သွယ်ရေးတူးမြင့်ဖို့နဲ့ဒေတာတွေတည်ငြိမ်မှုရှိဖို့အာရုံစိုက်လှုံ့ဆော်လာတာဖြစ်တယ်လို့အမေရိကန်ပြည်တော်စုရောက်မြန်မာရေးလေးလာသူဒေါက်တာတင့်ဆွေကပြောပါတယ်
လမ်းဖောက်ဖို့ရောနေသာကုံတွေရောအားလုံးဟာဒီနေဒေသကိုမူတည်တဲ့ဒီဒေသအိမ်ငယ်ဘက်ကရောအဆင်မပြေဘူးဗမာဘက်ကလည်းအခြေခံအဆောက်အဦမကောင်းသေးဘူးဆိုရင်တော့ဘယ်လိုမှတိုးတက်ဖို့မရှိဘူးသူတို့လုံနေတာလည်းတော်တော်ကြာပြီပေါ့အဲဒါကြောင့်တနည်းနည်းနဲ့ငြိမ်အောင်ထိနိုင်မှသာလျှင်အိမ်ငယ်နိုင်ငံရဲ့ယူရချက်တွေပေါင်းမြောက်ပါပါ
ဒီကနေ့မနက်ပိုင်းမှာသမရဦးထင်ကျော်နဲ့ဇနီးကိုအိန္ဒိယသမရပရနက်မူခါဂျီကသမရအိမ်တော်မှာဂုံပြုတက်ဖွဲ့နဲ့ကြိုဆိုခဲ့ပါတယ်သမရဦးထင်ကျော်နဲ့ဇနီးတို့ဟာနယူးဒယ်လီမြို့ကမဟာတမဂန်ဒီအထိမ်းအမှတ်ဂူဘိတ်မန်ကိုလည်းတွားရောက်လွမ်းသူပန်းခွေချကာရဝပြုခဲ့ပါတယ်စနေနေ့ရုံးကတော့သမရဟာမဟာဘောဓိပင်ရှိရာဗုဒ္ဓဂါယာကိုတွားရောက်ခဲ့တယ်လို့တနင်္ဂနွေနေ့ရုံးကတော့ကမ္ဘာရှိအောင်အမွေနှစ်ခုနှစ်နေရာမှာပါဝင်တဲ့ထက်ချ်မဟာအဆောက်ဦးကိုတွားရောက်လေ့လာခဲ့ပါတယ်ခင်ဗျာ
မြန်မာသမ္မတဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်ကြောင်းကိုအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တရုတ်ပြည်နယ်ဘက်မှာအုပ်ချုပ်ရေးမှုအပြောင်းလဲဖြစ်တဲ့အတွက်ဒီမြန်မာကုံသွဲရေးဘလို့များတက်ရောက်မှုတွေရှိနိုင်မလဲဆိုတဲ့သတင်းကိုတင်ပြပေးကြပါတယ်တရုတ်အာဏာရကွန်မြူနစ်ပါတီကယူနန်ပြည်နယ်အုပ်ချုပ်ရေးမှုကိုပြည်နယ်ရဲ့ပါတီခေါင်းဆောင်အဖြစ်ပြောင်းလဲခန့်အပ်လိုက်ပြီးတော့ယူနန်ပြည်နယ်အုပ်ချုပ်ရေးမှုအသစ်လည်းပြောင်းလဲမှာဖြစ်ပါတယ်။အရင်မြန်မာစစ်အစိုးရနဲ့အတော်လေးကိုနီးနီးဆက်ဆက်ဖြစ်ခဲ့တဲ့ယူနန်ပြည်နယ်အုပ်ချုပ်ရေးပိုင်းအပြောင်းလဲကမြန်မာနိုင်ငံနဲ့ကုံသွယ်ရေးနယ်စပ်လုံခြုံရေးတို့အပေါ်ပို့ပြီးတော့မှတက်ရောက်မှုတွေရှိလာနိုင်တယ်လို့လည်းအကဲခတ်တို့ကရှုမြင်ပါတယ်။မသိင်္ဂီထိုင်စူးစီးတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ယူနန်ပြည်နယ်အုပ်ချုပ်ရေးမှုချန်ဟိုကိုတရုတ်ကွန်မြူနစ်ပါတီရဲ့ပြည်နယ်ဆိုင်ရာပါတီအကြီးအကဲဖြစ်တိုးမြင့်ခန့်အပ်ကြောင်းတရုတ်အန္တရာယ်ကွန်မြူနစ်ပါတီကတနင်္ဂနွေနေ့ကကြေညာပါတယ်။တရုတ်သမ္မတရှီဂျင်းဖင်ကပါတီရဲ့ရေးပါတဲ့ပြည်내ဆိုင်ရာအကြီးအကဲတွေကိုသူ့လူတွေနဲ့အစားထိုးဖို့ဆောင်ရွက်လာတာနဲ့အတူနောက်ထပ်ပါတီရဲ့ရေးပါတဲ့နေရာတွေအပြောင်းအလဲတွေပေါ်ထွက်လာအောင်မယ်လို့လည်းခန့်မှန်းထားကြပါတယ်။အခုယူနန်ပြည်내အုပ်ချုပ်ရေးပိုင်းအပြောင်းအလဲကတော့မြန်မာနိုင်ငံအတွက်တက်ရောက်မှုရှိလာနိုင်တယ်လို့တရုတ်ပြည်အခြေစိုက်မြမအရေးသုံးသပ်သူဒေါက်တာလှကျော်စောကပြောပါတယ်
။တနိုင်ငံလုံးနဲ့ချီတဲ့ပြဿနာတွေရဲ့ဟိုအရှင်းဟိုဘာလဲအရှုပ်အထွေးတွေပေါ့နော်ကျမရေဘူးကတည်တလောက်တော့လို့ဒီလိုဖြစ်တယ်အစောပိုင်းကဟိုလှုပ်ဆောင်နေတဲ့ဒီဟိုနည်းနည်းပေါ့ပြည်နယ်ဆိုင်ရာအရာရှိကြီးတွေရဲ့အမှုတွေကတမှုပြီးတမှုပေါ်ပေါ်လာတယ်လေအဲ့ဒါတွေကိုတဖြည်းဖြည်းရှင်းနေတာဖြစ်တယ်အဲ့တော့ဒီယူနန်ပြည်နယ်ကအစတည်းကဗမာပြည်နယ်ဆက်ဆံနေတဲ့နေရာမှာဒီအရင်တော့ဆစ်အစိုးရနဲ့ပေါ့နော်နာအဖာတို့နာဝတာတို့နာအဖာတို့နဲ့အတော်ရင်းနှီးပြီးတော့သူတို့ဆက်ဆံမှုတွေကရှုပ်ရှုပ်ထွေးထွေးတွေရှိခဲ့ပုံရတယ်အဲ့ဒါတွေကိုဟိုတပြီလုံးမှာဒီလိုက်ဦးလာစားပြဿနာတွေဖြေရှင်းတဲ့အဲ့ဒါတွေတော့ရောပါသွားတယ်ထင်တယ်တကယ်လို့ဒါအဲ့ဒီဟာတွေကိုဟိုတန်တန်ရှင်းရှင်းဖြစ်အောင်ဟိုဖြေရှင်းနိုင်တယ်ဆိုရင်တော့ဗမာပြည်အတွက်အကျိုးတစ်စုံတရာရှိနိုင်ပါလိမ့်မယ်လို့ထင်ရပါတယ
်ယူနန်ပြည်နယ်ဟာမြန်မာနိုင်ငံနဲ့နေဆက်ကုန်သွယ်ရေးနောက်နေဆက်တစ်လျှောက်ကလက်နက်ကိုင်တွေအရေးနဲ့အများဆုံးထိဆက်သက်ဆိုင်နေတာလည်းဖြစ်ပါတယ်အခုအုပ်ချုပ်ရေးပိုင်းအပြောင်းအလဲကနေကုံတွယ်ရည်ရောလက်နက်ကင်တွေနဲ့အစိုးရကြားပြည်လဲရေးကိုရောပို့ပြီးတွန်းအားပေးနိုင်ဖို့မျှော်လင့်တဲ့အကြောင်းလဲဒေါက်တာလှကျော်စောကဆိုပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်အပြီးမကြခင်မှာပဲမြန်မာနိုင်ငံနဲ့အဓိကအဆက်ဆက်ရှိတဲ့ယူနန်ပြည်နယ်အုပ်ချုပ်ရေးပိုင်းအပြောင်းလဲဖြစ်ခဲ့တာပါ။တရုတ်ပြည်ခီးစဉ်အတွင်းဒေါက်ဆန်းစုကြည်ကလည်းတရုတ်နိုင်ငံရဲ့တိဖက်နယ်ရှန်ချန်းဒေသအရေးဆောင်ရွက်မှုတွေအပေါ်နားလည်ထောက်ခံကြောင်းကြေညာချက်မှာပြောဆိုခဲ့တာပါ။တရုတ်ရဲ့တိဘက်နဲ့ရှန်ကျန်းဒေသအရေးဆောင်ရွက်ချက်တွေကိုတော့လူအခွင့်အရေးချိုးဖောက်မှုနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေဘက်ကပြင်းပြင်းထန်ထန်ဝေဖန်ခံနေရတာလည်းဖြစ်ပါတယ်။ဒါပေမဲ့ဒီအပေါ်မှာတော့ကွဲပြားတဲ့လူအခွင့်အရေးစံနှုန်းသတ်မှတ်ချက်တွေအပေါ်ဒေါအောင်ဆန်းစုကြည်နားလည်လက်ခံတာဖြစ်နိုင်တယ်လို့ဒေါက်တာလှကျော်စောကသုံးသပ်ပါတယ
်။ဒီလူအခွင့်အရေးနဲ့ပတ်သက်လို့ဆိုတာကဟိုဒီအနောက်နိုင်ငံတွေကသူကစံနှမျိုးနဲ့လုတ်တက်တာအောင်လူအခွင့်အရေးဆိုတာဘာလဲဆိုတာရှိသေးတာအောင်အဲ့ဒါကြောင့်မလို့အဲတရုတ်ပြည်ကသူကလူအခွင့်အရေးကိုအနောက်နိုင်ငံကပြောတဲ့လူအခွင့်အရေးနဲ့မတူဘူးဗျအနောက်နိုင်ငံပြောတဲ့လူအခွင့်အရေးကတူးချင်းလွတ်လပ်ခွင့်ကိုအခြေခံတယ်အ ဒီပြည်ရဲ့လူအခွင့်အရေးဆိုတာကသူကကွန်မြူနတီပေါ့ဗျာလူအဖွဲ့အစည်းတစ်ခုလုံးရဲ့အဲတက်တာချောင်းကြီးမှုကိုစားပြုတယ်မတူဒေါအောင်ဆန်းစုကြည်ကိုဟိုနားလေနိုင်အောင်ပဲဖြစ်ဖြစ်အဲသဘောပေါက်အောင်ပဲဖြစ်ဖြစ်သူတို့ပြောပြနိုင်လို့ဖြစ်မှာပေါ့ခင်ဗျတူရကီကဟာဟိုအခုတမရဖြစ်သွားတဲ့ဟိုဝင်ကြီးချုပ်အဖြစ်လာတော့ကလည်းသူလည်းအရင်ကစင်ကြံကိစ္စကိုဝေဖန်မှုရပဲတရုတ်ကသူလာ
တရေးလှုပ်ဆောင်ရာယူနိုက်ပြည်နယ်ရဲ့အုပ်ချုပ်ရေးပိုင်အပြောင်းအလဲကတော့ပြည်တွင်းရေးအပြင်အရင်မြန်မာစစ်အစိုးရနဲ့အတော်လေးနှိစက်မှုတွေကိုပါထည့်သွင်းစဉ်းစားလှုပ်ဆောင်မှုရှိတယ်လို့လည်းအကဲကတ်တို့ကသုံးသပ်ကြပါတယ်ရှင်
။မတ်တင်ဂီထိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ရှမ်းပြည်နယ်ဘက်ကစီရေးအခြေအနေကိုလည်းပြောပြပေးကြပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမစတင်ခင်နှစ်ရက်အလိုမှာပဲရှမ်းပြည်နယ်မြောက်ပိုင်းတာရန်မြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ SSA မြောက်ပိုင်းတပ်ဖွဲ့တို့ကြားတိုက်ပွဲတွေထပ်မံပြီးတော့ဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲဟာရှမ်းတပ်ဖွဲ့ရဲ့တပ်စခန်းကိုတနင်္ဂနွေနေ့ညနေပိုင်းတုန်းကမြန်မာတပ်ဖက်ကထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပြီးဒီကနေ့မှာတော့အခြေအနေကပြန်ပြီးငြိမ်သက်သွားပြီဖြစ်ပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာလက်တလောဖြစ်ပွားခဲ့တဲ့တိုက်ပွဲဟာတန်ရန်မြို့နယ်မိုင်းကောင်ကျေးရွာအုပ်စုအတွင်းမှာဖြစ်ပါတယ်။ဒီတိုက်ပွဲဟာတနင်္ဂနွေနေ့ဖြစ်ပွားခဲ့ပြီးဖြစ်ပွားတဲ့အခြေအနေကိုရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဘုံမှုဆိုင်စုကအခုလိုပြောပါတယ်။
တိုက်ပွဲကတော့မနေ့ကဟိုညနေပိုင်း၄နာရီမိနစ်၃၀ကနေစပြီးတော့ဖြစ်ပြီးတော့ညနေဖြစ်ပေါ့နော်မိုးချုပ်ပြီးဖြစ်ပေါ့အဲလက်လက်ကြီးတော့81လို့ CVMM လို့ပေါ့နော်အဲ့လိုမျိုးဖြစ်ပါတယ်ခလျာ33ရဲ့ကမယာ9နဲ့3ရဲ့ပြီးတော့လည်းတစ်လေးခွန်ခလျာတစ်လေးခွန်တရင်ရဲ့3ရင်းနေနဲ့သူတို့ကပူပေါင်းပြီးတော့ဖြစ်စင်တာပါအဲတိုက်တယ်ဆိုတာဒီဟိုပေါ့ကျွန်တော်တို့ကလွယ်လင်တပ်စခန်းကိုတိုက်တာပါဗျာ
ဒီကနေ့မှာတော့တိုက်ပွဲဆက်လက်ဖြစ်ပွားတာမရှိကြောင်းပြောပါတယ်။ပြည်တော်စုငြိမ်းချမ်းရေးညီလာခံကျင်းပဖို့ပြင်ဆင်နေခြင်းဖြစ်တာကြောင့်အခြေအနေတွေကိုနှစ်ဖက်ထိန်းသိမ်းပြီးညှိနှိုင်းဆောင်ရွက်ဖို့ပြင်ဆင်နေကြောင်းလည်းဗိုလ်မှူးဆိုင်စုကဆက်ပြောပါတယ်
။ကျွန်တော်ကဘယ်လိုပဲပြီးတော့အကျိုးတော်နဲ့ဒီငြိမ်းချမ်းရေးကိုကျွန်တော်ဦးတည်ပြီးတော့တွားကြမှာပါ။ကျွန်တော်တို့ကတည်းဖြည်းဖြည်းလေးလေးနဲ့လှုပ်ဆောင်သွားမှာပါ။ကျွန်တော်တို့တက်တရားလည်းကျွန်တော်တို့ကလုံးဝဟောပေါ့ဖြစ်ဆက်မဖြစ်စရာဘူးလို့ကျွန်တော်တို့အဲ့လိုမျိုးအမြင့်ချထားတယ်လေ။
SSA မြောက်ပိုင်းကအစိုးရတပ်မတော်ဘက်ကတာဝန်ရှိသူတွေကိုအကြောင်းကြားပြီးတိုက်ခိုက်တာတွေရပ်ဆိုင်းနိုင်ဖို့အတွက်အကူအညီတောင်းခံခဲ့တဲ့နောက်အစိုးရဘက်ကတပ်တွေပြန်လည်ရုတ်သိမ်းသွားပြီးဖြစ်ကြောင်းလည်းပြောပါတယ်။လောလောဆယ်မှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတက်ရောက်ဖို့အတွက် SSPP SSA မြောက်ပိုင်းအဖွဲ့ရဲ့ဒူဥက္ကဋ္ဌဆက်ခွန်ဆိုင်ခေါင်းဆောင်တဲ့ကိုစလဲအဖွဲ့ဟာနေပြည်တော်ကိုရောက်ရှိနေပြီးဖြစ်ပါတယ်။တရံမျိုးနဲ့အပါဝင်ဖြစ်တဲ့ရှမ်းပြည်နယ်အမျိုးသားလွှတ်တော်အမှတ်3ရဲ့ကိုယ်စားလှယ်ဦးဆိုင်ဝမ်းလိုင်ခန်းကတော့လက်ရှိဖြစ်ပွားတဲ့တိုက်ပွဲအပေါ်အခုလိုသုံးသပ်ပြောဆိုပါတယ
်။ထိုးစစ်စင်မှုတွေကတော့မဖြစ်သင့်ပါဘူးဗျာ။ကို27နဲ့ငင်းချမ်းရေးတောင်ဟိုဆွေးနွေးရမယ့်ဟာကိုလည်းနောက်တစ်ကတော့ပြည်သူလူထုပေါ့ဗျာ။ကျွန်တော်တို့ကိုယ်စားလှယ်တွေနေနဲ့တော့ပြည်သူလူထုတွေဒုက္ခရောက်မှာပဲဆိုရင်ပါတယ်။ပြီးတော့နော်ဒီစပွဲပွဲမှာပဲတွေ့နေကြတာပဲဟာလေနော်။ဘာလို့ဖြစ်စေချင်တယ်လဲနော်။ဘလို့ဖြစ်စေချင်တယ်နော်။ဥပမာအဲ့တွေ့ဆုံလို့ရတဲ့စစ်စာရှိရတာနဲ့အခုလိုထိုးစစ်မှုတွေလောက်တော့ဒုက္ခရောက်တာပြည်သူတွေပဲလေကျွန်တော်တို့ကတော့ဒါလုံးဝမဖြစ်သင့်ပါဘူးပေါ့နော်မလုပ်ဆက်ချင်ပါဘူးပေါ့အဲဒီလိုညီနာခံကြီးစစ်စာချင်မှအဲ့လိုဖြစ်တော့တန်တရားတွေဝင်ကုန်တာပေါ့လေနော်အဲ့ဒါမဖြစ်တဲ့ကိစ္စပေါ့
တင်းတင်းကွန်ွေနေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့ဒေသဟာပြီးခဲ့တဲ့ဧပြီလအတွင်းကရှမ်းတပ်ဖွဲ့ရဲ့စစ်စခန်းတွေကိုစုခွာပေးဖို့အတွက်အစိုးရတပ်မတော်ကတောင်းဆိုခဲ့ပြီးနှစ်ဖက်အကြားမှာတင်းမာမှုတွေဖြစ်ခဲ့ရတဲ့ဒေသဖြစ်ပါတယ်ပြီးခဲ့တဲ့အပတ်အတွင်းကတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်အတွင်းမှာကချင်ပလောင်စတဲ့လက်နက်ကိုင်တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ
်။ရင်းချမ်းရေးဆွေးနွေးပွဲတွေမှာဒိုင်းနာလက်နက်ကိုင်ဖွဲ့စည်းတွေနဲ့အစိုးရတပ်မတော်တို့ကြားဘာတွေဆွေးနွေးလို့ဘာတွေပြည်လဲပြီးဘယ်အချက်တွေမပြည့်မလဲဖြစ်ကြသလဲဆိုတာပြည်သူလူထုအနေနဲ့ရှင်းရှင်းလင်းလင်းသိရှိခွင့်မရှိသလိုပြည်သူတွေရဲ့ဆန္ဒသဘောထားတွေလည်းပါဝင်ခွင့်နည်းနေသေးပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးသက်ဆိုင်ရာဘက်ပေါင်းစုံကပြည်သူလူထုကိုပွန့်ပွန့်လင်းလင်းခြားပြဖို့လက်တွန့်နေကြတယ်လို့များသောတာရှင်တို့ယူဆကြပါသလား။အခုလာမယ့်အင်္ဂါညတိုက်ရိုက်လည်လံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုဆွေးနွေးကြတာကိုစာသားနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားလို့လည်းရပါတယ်။VOA ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
မနက်ဖြန်အင်္ဂါညတရိပ်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင် VOA မြန်မာပိုင်းရဲ့တင်းလာညချမ်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံကတက်ကြီးရွယ်အိုတွေကိုကာကွယ်တဲ့ဥပဒေလွှတ်တော်မှာအတည်ပြုလိုက်တဲ့သတင်းကိုပြောပြပေးခြင်းပါတယ်တက်ကြီးရွယ်အိုတွေကိုအတင်းအာရမတောင်းရန်စားတောက်ခိုင်းတာကိုထိရောက်စွာအရေးယူနိုင်မှုနဲ့တက်ကြီးရွယ်အိုတွေကိုစောင့်ရှောက်နိုင်မှုပြဋ္ဌာန်းမဲ့တက်ကြီးရွယ်အိုများဆိုင်ရာဥပဒေကြမ်းကိုဒီကနေ့အမျိုးသားလွှတ်တော်မှာအတည်ပြုလိုက်ပါတယ်ဒီဥပဒေကြမ်းထဲမှာထောက်ပံ့မှုကြီးစုမှုမရှိတဲ့တက်ကြီးရွယ်အိုတွေကိုနိုင်ငံတော်ကနေပြီးတော့မှနှစ်စဉ်ဇယိတ်ထောက်ပံ့မှုအစီအစဉ်တွေနောက်ပြီးတော့အလုပ်လုပ်ချင်တဲ့တက်ကြီးရွယ်အိုတွေအနေနဲ့တင်းလျော်တဲ့အလုပ်တွေလုပ်နိုင်မှုကိုရှာဖွေပေးဖို့တွေပါဝင်ပါတယ်သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်မီခသတင်းပေးပို့ထားတာနားဆင်ပါရှင်
နိုင်ငံတကာမှာလိုမျိုးတက်ကြီးရွယ်အိုတွေကိုအစိုးရဘက်ကနေထိရောက်စွာထောက်ပံ့နိုင်မှုအတွက်ဒီတက်ကြီးရွယ်အိုဥပဒေကြမ်းကိုတင်သွင်းရတာဖြစ်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရခြားထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကဒီဥပဒေကိုလွှတ်တော်မှာတင်သွင်းချိန်မှာပြောဆိုထားပါတယ်ဒီဥပဒေကြမ်းမှာတက်ကြီးရွယ်အိုတွေကိုကူညီကယ်ဆယ်နိုင်ရေးအပြင်တက်ကြီးရွယ်အိုတွေနဲ့ပတ်သက်လို့အတင်းအဓမ္မစေခိုင်းတာတွေအတင်းအဓမ္မတောင်းရန်စားတောက်ခိုင်းတာတွေညှင်းပန်းနှိပ်စက်တာတွေကိုထိထိရောက်ရောက်အရေးယူနိုင်ဖို့လဲဥပဒေမှာပြထန်းထားတယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးစိုးသိန်းကပြောပါရယ်ဒီဥပဒေဟာတက်ကြီးရွယ်အိုတွေနဲ့ပတ်သက်ပြီးပြည်စုံကောင်းမွန်တဲ့ဥပဒေတစ်ခုဖြစ်တယ်လို့သူကအခုလိုသုံးသပ်ပါရယ
်ဟာဒီအရေးကြီးတဲ့ပုံမှန်တွေလည်းရှိကြလေကျွန်တော်တို့ဒီမှာဒီပြည်မှုပြတဲ့ပုံမှန်တွေကနော်ဒီမတော်မှုရှိတဲ့လူကိုတော့ဒါပြည်မှုပြတာကျွန်တော်တတ်မှတ်ထားတာဒီတိုင်းတိုင်းနေရာမှာလည်းအခုဆိုရင်ဘာလို့ဆိုတော့ဒီအခါရပို့တဲ့နေရာမှာဒီတူတူတယောက်အဖြစ်ရှင်ဟောမိသားစုဘောမှာဆောက်ပြည့်နေတဲ့လူမှန်တယ်များဒေသရဲကိုမှုခွင့်တိုင်ကြနိုင်တယ်ဆိုတော့ပုံမှန်ကိုကျွန်တော်ဒီမှာဖြစ်ဆက်ထားတာရှိရလေဒီကောက်ွယ်မှုတော့ပဲကျွန်တော်တို့ဒီကထားပြီးဆွေးနွေးတာပေါ့နော်ခုအတည်ပြုတော့ဆိုရင်တော့တော်တော်လေးတော့ဒါကျွန်တော်တို့ဒါလူငယ်စိတ်ချရမယ့်နေရာမျိုးတော့ရှိပါတယ်ဒီဥပဒေမှာတော့ကျွန်တော်တို့ကောက်ွယ်မှုကောက်ွယ်နဲ့ဥပဒေကိုအစမို့တာကျွန်တော်တို့ကဒီကဥပဒေကြမ်းနဲ့ဆွေးနွေးတာပဲနော်ဆွေးနွေးတဲ့နေရာမှာဒီအောက်ထဲပေါ်တဲ့ဒီဌာနကသူ့ပေါ်မူတည်တာကိုသိရမလား
ရေးဆွဲထားတဲ့ဒီဥပဒေကြမ်းမှာတက်ကြီးရွယ်အိုတွေကိုတက်ဆိုင်ရာမြို့နယ်အလိုက်လူမှုဝန်ထမ်းဦးစီးဌာနကနေတက်သေးကန်လက်မှတ်ကပ်ပြားတွေထုတ်ပေးသွားမှာဖြစ်ပြီးတက်သေးကန်လက်မှတ်ရှိတဲ့တက်ကြီးရွယ်အိုတွေအနေနဲ့အစိုးရကပြဋ္ဌာန်းထားတဲ့ခန်းစားခွင့်တွေကိုရရှိသွားမှာဖြစ်ပါတယ်။ဒါပေမဲ့တက်ကြီးရွယ်အိုတအုပ်ကိုဘလို့ထောက်ပံ့မလဲဘလောက်အတိုင်းအတာတီထောက်ပံ့မလဲဆိုတာကိုတော့ဥပဒေမှာတိတိကျကျဖော်ပြထားခြင်းမရှိသေးဘူးလို့ဦးစိုးသိန်းကပြောပါတယ်။လက်ရှိဥပဒေမှာအခန်း18ခန်းပါပြီးပုံမှန်ပေါင်း60ကျော်ပါဝင်ပါတယ်။ဥပဒေကြမ်းအရအသက်60ကျော်ပြီးသူမည်သူမဆိုမည်သည့်ဘာသာဝင်မဆိုမြန်မာနိုင်ငံသားဥပဒေတွေအရသတ်မှတ်ထားတဲ့နိုင်ငံသားတိုင်းအကျုံးဝင်တယ်လို့ဖော်ပြထားပါတယ်ဒီလိုတက်ကြီးရွယ်အိုတွေကိုစောင့်ရှောက်နိုင်ဖို့အစိုးရကနေအမျိုးသားအဆင့်တက်ကြီးရွယ်အိုဆိုင်ရာကောမဒီတစ်ခုဖွဲ့စည်းသွားမှာဖြစ်ပြီးပြည်내နဲ့တိုင်းဒေသအလိုက်လဲကောမဒီခွဲတွေဖွင့်ကစောင့်ရှောက်သွားဖို့တွေရှိပါတယ်ပြည်မှုဥပဒေတွေနဲ့ပတ်သက်ပြီးဖော်ပြချက်အရတက်ကြီးရွယ်အိုတွေနဲ့ပတ်သက်လို့နှိပ်စက်ညှဉ်းပန်းတာမတရားခိုင်းစေတာတွေလုပ်ခဲ့မယ်ဆိုရင်အဲ့ဒီလူကိုထောင်အနည်းဆုံးနှစ်နှစ်ထိချမှတ်နိုင်တယ်လို့ပြဋ္ဌာန်းထားတယ်လို့ထောင်ဒဏ်ပြင်ငွေဒဏ်မှာချနိုင်တယ်လို့လည်းဖော်ပြထားပါတယ်ဒီဥပဒေအရခိုကိုရမယ်တက်ကြီးရွယ်အိုတွေကိုနိုင်ငံတော်ဘက်ကဘိုးဘွားရိတ်သားတွေဖွင့်လှစ်ကစောင့်ရှောက်သွားဖို့အစီအစဉ်တွေလည်းပါရှိပါတယ်။လက်ရှိမှာတက်ကြီးစောင့်ရှောက်ရေးနဲ့ပတ်သက်ပြီးနိုင်ငံတော်အဆင့်စောင့်ရှောက်မှုတွေအားနည်းနေသလိုလူမှုရေးလှုပ်ဆောင်နေတဲ့ပရဟိတဘိုင်းဘက်ကလည်းကူညီကယ်ဆယ်ဖို့လုပ်ငန်းတွေဟာအားနည်းနေလျက်ရှိတယ်လို့တင်ပြမှုတွေလည်းရှိခဲ့ပါတယ်။ပြဋ္ဌာန်းဖို့တင်ပြလာတဲ့ဒီဥပဒေကြမ်းထွက်လာလို့ဤဥပဒေတွေဆက်လက်ပြဋ္ဌာန်းတော့မယ်ဆိုရင်ဤဥပဒေထဲမှာကြားမဒန်းတူရေးဆိုင်ရာအခြေခံအချက်တွေလည်းထည့်ပေးဖို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ရွှေရွှေစိန်လက်ကလွှတ်တော်မှာအခုလိုတင်ပြခဲ့တာရှိပါတယ်
။ကျမတို့နိုင်ငံအနေနဲ့အများကြီးပဲလိုအပ်တဲ့ဥပဒေဖြစ်တဲ့ဤဥပဒေရေးဆွဲတဲ့အခါမှာလည်းတက်ကြီးရွယ်အိုများကိုလည်းကျမအနေနဲ့တော့ကြားမရေးရရှူထောင်းကနေပြီးတော့မှတက်ကြီးရွယ်ကိုအဖိုးအဖွားတွေရဲ့အမျိုးသားအမျိုးသမီးတွေရဲ့လိုအပ်ချက်ပေါ်မှာအခုကျင့်သုံးနေပြီဖြစ်တဲ့ gender equality ကြားမရေးရရှူထောင်းကနေပြီးတော့မှဒီဥပဒေကိုထက်သင်ရွေးဆဲဖို့လိုအပ်ပါတယ်ဆိုတာကိုတင်ပြရင်းနဲ့ဒီကုန်းချုပ်ပါတယ်ရှင်
။လက်ရှိမှာဒီဥပဒေကိုပြည်သူ့လွှတ်တော်ကိုပေးပို့ပြီးဆက်လက်ဆွေးနွေးသွားရအောင်ပါပါ။ပြည်သူ့လွှတ်တော်ဘက်ကအမျိုးသားလွှတ်တော်အတိုင်းအတည်ပြုရင်တော့ဒီဥပဒေကိုအတည်ပြုပြဋ္ဌာန်းဖို့အတွက်သမရရှိကိုဆက်လက်တင်သွားမှာဖြစ်ပါတယ်ရှင်။
မမေခါသတင်းပေးပို့ခဲ့တာကိုနားဆင်ခဲ့ရတာဖြစ်ပါရဲ့ရှင်။တင်းနာနေညချမ်းအတွက်သတင်းလွှာနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့တင်းနာနေညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တွေကိုနားဆင်ရဖို့ရှိပါရဲ့ရှင်။
မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းဇက်တိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒီမှာတော့အပတ်စဉ်ခဏတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိသလိုသူယုံကြည်ရာအစီအစဉ်မှာဆိုရင်တော့
ဒီမှာယုံကြည်တာကတော့ဘာသာတိုင်းအကုန်လုံးပါပေါ့နော်ဘာသာတိုင်းအားလုံးမှာကောင်းတဲ့အချက်တွေကိုကြည့်ရှိရပေါ့နော်ဒီမှာအနေနဲ့ကျတော့ဘယ်ဘာသာဝင်ဖြစ်တယ်ဆိုပြီးတော့
တပ်ပုံအမှုပညာနဲ့သတင်းလုပ်ငန်းတွေကိုလှုပ်တဲ့မတ်ယူယူမြင့်တန်းရဲ့အမြင်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်အခုယူဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်ရှင်အိန္ဒိယနိုင်ငံကို၄ရက်ကြာတရားဝင်အလဲပတ်ရောက်ရှိနေတဲ့သမ္မတဦးထင်ကျော်ဟာဩဂုတ်လ29ရက်နေ့ကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးတော့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုနှစ်နိုင်ငံနယ်စပ်ဒေသတွေမှာရှိနေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေရဲ့ကိစ္စတွေအပါအဝင်နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးကြမှာဖြစ်ပါတယ်။သမ္မတဦးထင်ကျော်ရဲ့ခီးစဉ်တွင်မှာနှစ်နိုင်ငံနားလည်မှုစာချုပ်လွှာတွေလည်းလက်မှတ်ရေးထိုးကြဖို့ရှိနေပါတယ်။သမ္မတဦးထင်ကျော်ရဲ့ဒီခီးစဉ်အတွင်နှစ်နိုင်ငံစလုံးအတွက်အကျိုးဖြစ်ထွန်းစေမယ့်စီးပွားရေးဆိုင်ရာကိစ္စရပ်တွေကိုဘယ်လိုသဘောတူညီချက်တွေရနိုင်မလဲဆိုတာကိုအမေရိကန်ပြည်ထောင်စုအခြေဆိုင်မြန်မာရေးသုံးသပ်သူဒေါက်တာတင့်ဆွေကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်။ဟုတ်ကဲ့ဒေါက်တင့်ဆွေအခုမြန်မာသမ္မတဦးထင်ကျော်ဟာဆိုလို့ရှိရင်ဒီကနေ့ပေါ့နော်ဒီဩဂုတ်လ29ရက်နေ့မှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သူတို့တွေ့ကြမယ်တွေ့ပြီးလို့ရှိရင်ဒီကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စတွေကိုဆွေးနွေးကြမယ်ပြောပါတယ်အဓိကအားဖြင့်ဆိုတော့ဘာတွေပုံများဒီကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုလို့ပြောတဲ့နေရာမှာဘာတွေများအဓိကထားဆွေးနွေးကြမယ်ထင်ပါဘယ်ကဏ္ဍတွေများဦးစားပေးပါဝင်ပါမလဲခင်ဗျ။ဟု
တ်ကဲ့ပထမကုန်သွယ်ရေးပြောလို့ရှိရင်အိန္ဒိယဘက်မှာကြားထဲမှာတရားဝင်နေဆက်ကုန်သွယ်ရေးဖွင့်ခဲ့တဲ့1993ကစလို့ရှိရင်ဒီကနေ့ထိကြည့်ရင်နေဆက်ကုန်သွယ်ရေးကထင်သလောက်ပေါက်ပေါက်ရရမရှိဘူးခင်ဗျ။အဲ့ဒါကတော့နှစ်ဖက်နိုင်ငံရဲ့အောက်ခြေအခြေခံမကောက်မှုတွေပေါ့။ပမာပြည်ကလက်မှတ်ဆက်သွေးညံ့တာနဲ့အိန္ဒိယဘက်ကလုံခြုံရေးညံ့တာကြောင့်ကောင်းကောင်းမဖြစ်ထွန်းခဲ့ဘူး။ဒါကြောင့်အခုလုံရင်လည်းပဲဒါတွေကိုဖြစ်ရှိမှုကအချိန်တော်တော်ယူအောင်မှဖြစ်တဲ့တွေ့ကျွန်တော်တို့တင်ပေါ်လန်း၄ချောင်းလန်းကနေပြီးတော့ကုန်ကူတမ်းမှုကိုပဲအဓိကထားရမယ်လို့ကျွန်တော်ထင်တယ်ခင်ဗျ။အဲ့ဒီအခါမှာအိန္ဒိယဘက်ကလိုချင်တာတွေဗမာပြည်ဘက်ကလိုချင်တာတွေအမျိုးမျိုးမှာဗမာပြည်ကတော့အဓိကအိန္ဒိယလိုချင်တာကတော့ဟိုကောက်ပဲသိနံပေါ့ကောက်ပဲသိနံတော့မှာအဓိကတော့ပဲအမျိုးမျိုးကိုအိန္ဒိယအမှန်တမ်းမှလိုချင်ပါတယ်အဲဒါကြောင့်လည်းပဲအိန္ဒိယကနေပြီးတော့ဒီနိုင်ငံရေးဝန်ကြီးဆွစ်မဆော့ရက်စ်လာတို့ကလည်းပဲပြောတာကပဲဆိုင်နည်းတွေကိုနည်းပညာတွေအတတ်ပညာတွေကိုအိန္ဒိယကပေးမယ်ဆိုရင်ဒါတော့ကောင်းတယ်ခင်ဗျအဲဒါကျွန်တော်တို့နိုင်ငံရဲ့တောင်သူလယ်သမားတွေလည်းနည်းပညာတွေရပြီးအလောက်ကန်ခွန်လန်းနဲ့နောက်ရောင်းကုန်ဝယ်ခွင့်မှာလည်းပို့ပြီးတော့ဟလာစိတ်ကွက်ကြီးကြီးရနိုင်တယ်လို့ယူဆပါတယ်။နောက်တစ်ခါအိန္ဒိယဘက်ကကျွန်တော်တို့လိုချင်တာလို့ရတဲ့နာကတော့အ ਨੇ ဆုံးစီးဝါပစ္စည်းပေါ့ကျွန်တော်ပမာပြည်ကိုကောင်းကောင်းရသေးရင်တည်းအိန္ဒိယနိုင်ငံကစနစ်တကျဝယ်ရလို့ချင်းစီးဝါပစ္စည်းတွေရဲ့အကြီးအသေးရောနောက်တစ်ခါဈေးနှုန်းရောကြည့်လိုက်လို့ချင်းကျွန်တော်တို့ပမာနိုင်ငံနဲ့ဓမ္မလိုက်လျောတဲ့အဆင်ပြေမယ်လို့ကျွန်တော်ယူဆပါတယ်။ကိုပစ္စည်းမျိုးစားတော့အများကြီးရှိပါလိမ့်မယ်။ဒါတော့အဲ့ဒီအများကြီးရှိတဲ့နေရာမှာကုန်သွယ်လမ်းကြောင်းနဲ့အဆင်ပြေတာမျိုးနဲ့ဈေးနှုန်းနဲ့အဆင်ပြေတာမျိုးပေါ့
ဟုတ်ကဲ့နောက်တစ်ခုကဒီအိန္ဒိယနေပြီးတော့မြန်မာနိုင်ငံကနောက်အကူအညီရနိုင်တဲ့တခြားကဏ္ဍတစ်ခုကတော့ဒီ IT နည်းပညာပေါ့နော်အိန္ဒိယမှာရှိတဲ့ဒီ IT နည်းပညာဟာဒီဘင်္ဂလားဆိုလို့ရှိရင်ဒါအမေရိကန်မှာရှိတဲ့ဒီဆီမီဗယ်လီပြီးလို့ရှိရင်ဒုတိယဆီမီဗယ်လီလို့တင်စားခံရလောက်အောင်သူ့ရဲ့နည်းပညာ တိုးတက်တဲ့အဆင့်မြင့်နေပေါ့နော်အဲ့တော့အဲ့ဒီကဏ္ဍတွေမှာလည်းမြန်မာပြည်ကအများကြီးအကူအညီရနိုင်တယ်ထင်တယ်ဘာလို့ဆိုတော့မြန်မာနိုင်ငံဟာလည်း IT နည်းပညာနဲ့ပတ်သက်လို့တော်တော်လေးနောက်ကျကျနေခဲ့တာရှိတယ်ဆိုတော့အဲ့ဒီကနေပြီးတော့အကူအညီတွေရပြီးတော့မြန်မာနိုင်ငံလည်းဟိုပါပေါ့နော် stepping stone ဆိုသူ့အိန္ဒိယရဲ့နည်းပညာကိုကျွန်တော်တို့အသုံးချပြီးကိုတိုင်းပြည်တိုးတက်ဖို့လှုပ်ဆောင်နိုင်မယ်ထင်တယ
်ဟုတ်ကဲ့ခင်ဗျအဲ့ဒါအမှန်ပဲခင်ဗျဒီအတွက်လည်းပဲဟိုဗမာပြည်ကိုအိန္ဒိယကကူညီနေတာတွေဦးတန်းရွှေလက်ထက်ကလေးကရှိပါတယ်ဦးသိန်းစိန်လက်ထက်လည်းဆက်လုပ်တာရှိတယ်ဒါပေမဲ့အခုကြည့်လို့ရှိရင်သူကတော့ဟို IT park ခေါ်တဲ့နေရာကိုတည်ဆောက်ရေးနဲ့သင်တန်းတချို့ပဲရှိတယ်ကျွန်တော်ကဒီတဲ့ဒီဖြစ်စေခြင်းနဲ့ဘာကြောင့်လဲဆိုတော့ဒီ Silicon Valley လိုမျိုးပေါ့ဗမာပြည်မှာတခုရှိလာအောင်ကကျွန်တော်ကဂုံအတွက်မဟုတ်ဘူးကျွန်တော်တို့မြန်မာနိုင်ငံကလူငယ်တွေမှာဒီ IT နဲ့ပတ်သက်ရင်ဉာဏ်ဉာဏ်တို့တော်တော်ထက်မြက်ကြတယ်လို့ကျွန်တော်ယုံကြည်တယ်။သူတို့တော်ခွန်လန်းနဲ့အတတ်ပညာတွေတုတ်ပေးနိုင်မယ်ဆိုရင်ကျွန်တော်တို့ကအိန္ဒိယချင်းတခြားနိုင်ငံတွေတောင်တာနိုင်တယ်လို့ကျွန်တော်ယူဆတော့တီးချီလန်းလန်းသင့်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။နောက်တစ်ခုကဒီသမရဦးထင်ကျော်ရဲ့ဒီအိန္ဒိယခီးစဉ်ဟာဒီဒေါ်ဆန်းစုကြည်တရုတ်နိုင်ငံကိုသွားပြီးမကြခင်ရပိုင်အတွင်းမှာပဲသွားတဲ့ခီးစဉ်ပေါ့နော်အိန္ဒိယနိုင်ငံကြီးဝန်ကြီးကလည်းသမရဦးထင်ကျော်မလာခင်ရပိုင်လေးမှာပဲလာပြီးတော့မြန်မာခေါင်းဆောင်တွေနဲ့တွေ့သွားတယ်။နောက်တရုတ်နဲ့အိန္ဒိယနိုင်ငံတို့ဟာလည်းမြန်မာနိုင်ငံကိုသူတို့ကဝိုင်းပြီးတော့မြန်မာနိုင်ငံကတရားစတာတွေမြန်မာနိုင်ငံမှာရှိတဲ့အရင်းမြစ်တွေကိုလိုချင်တဲ့ဆန္ဒရှိတာရဲ့ရင်းနှီးမြှုပ်နှံမှုစီးပွားရေးအခွင့်အလမ်းတွေအခုမှပွင့်လာတော့စီးပွားရေးအခွင့်အလမ်းတွေပို့လို့ကျင်လာကြအောင်သူတို့အပြိုင်ဆိုင်လွန်ဆွဲနေကြတဲ့မြန်မာနိုင်ငံကိုသူကတာတယ်ငါတာတယ်ဆိုပြီးအပြိုင်ဆိုင်လွန်ဆွဲနေကြတဲ့အချိန်အခွင့်ကောင်းအခါကောင်းပေါ့နော်မြန်မာနိုင်ငံအတွက်ဖြစ်နေတော့ဒီသမရဦးထင်ကျော်ရဲ့ခီးစဉ်ဟာဟိုနိုင်ရှင်တယ်လို့ပဲပြောရမှာဗျဒေါ်ဆန်းစုကြည်တရုတ်ပြည်သွားတော့ကဆိုလို့ရှိရင်တရုတ်ကတန်ဘလောက်ဗနရာကူညီမယ်လို့ပါလို့သူကဘုံနဲ့ဘက်ကနဲ့သူကပေးလိုက်တာဂရီပေးလိုက်တာတွေရှိတယ်လေပြည်ရင်းချင်းချင်းလုပ်ငန်းစဉ်တို့ဖွံ့ဖြိုးရေးလုပ်ငန်းစဉ်အတွက်တို့ဆိုပြီးတော့သူကအဲ့လိုမျိုးအကူအညီတွေအများကြီးပေးလိုက်တာရှိတယ်ပက်ကေ့ချ်တွေပေါ့နော်ဒေါ်ဆန်းစုကြည်သမရဦးထင်ကျော်ရဲ့ဒီအိန္ဒိယခီးစဉ်မှာရောအခုလိုမျိုးဒီသဘောတူညီချက်နိုင်ငံသဘောတူညီချက်စာချုပ်တွေချုပ်တာအပြင်အိန္ဒိယဘက်ကအကူအညီအိန္ဒိယအစိုးရကနေပြီးတော့အကူအညီပေးနိုင်တဲ့အလားအလာတွေများရှိပါသလားဟိုပေါ့နော်နိုင်ငံကလုနေကြတယ်ဆိုတဲ့အနေအထားပြီးတော့တရုတ်ကအိန္ဒိယနိုင်ငံကလည်းငါလည်းအညမခံဘူးဆိုတဲ့ပုံစံမျိုးများဖြစ်လာနိုင်သလား
ဟုတ်ကဲ့ခင်ဗျာအဲဒီအလိုက်အမ်တမဟိုစိတ်မစားစရာကောင်းတဲ့မေခွန်းဖြစ်တယ်ခင်ဗျာဒီသမရဦးထညော့ခီးစဉ်ပြီးအောက်တိုဘာမှာတော့အောင်ဆန်းစုကြည်အိန္ဒိယကိုလာမယ်ဆိုတဲ့သတင်းကိုခုခေတ်ကအိန္ဒိယကရေးနေကြပါပြီအဲ့တော့ဒီနေ့အပြင်အမ်တမစိတ်ဝင်စားကြတဲ့ခီးစဉ်တခုလည်းဖြစ်တယ်နောက်ကခုနတရုတ်ကလည်းဟိုအားကြမခံတော့မဟုတ်ဘူးသူကအရှိကတည်းကပြီးအောင်ကြိုးစားတယ်ခုနဟိုကိုဇော်ဝင်းလိုက်ဆွေးနွေးသလိုပေါ့လေဗမာနိုင်ငံကဒီနေ့အပြင်ပြိုရန်ကျတဲ့နေ့စဉ်ကလို့ဖြစ်နေတယ်အဲ့ဘယ်လိုကျွန်တော်တို့ဘဝဟာဗမာနိုင်ငံရဲ့ဘဝဟာဟလာနေ့စဉ်ကံလေးကိုဟလာပတ်သက်ရှိတဲ့ဟိုမုတ်ဆိုးကိုတထည့်လက်အပ်တာမဟုတ်ဘဲနဲ့ကျွန်တော်ဟာထိုက်တန်တဲ့အဲ့ဖူးစာဘက်လူပေါ့နော်ထိုက်တန်တဲ့ဟာမျိုးနဲ့ရအောင်ကျွန်တော်တို့ကြိုးစားရမယ်အချိန်ဟာအခုဒီမိုကရေစီဆွဲလက်တဲ့တနည်းအားဖြင့်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ဆွဲလက်ထက်မှာဖြစ်နိုင်လာပြီအဲ့တော့ကတရုတ်ကဘလောက်ဆွဲဆွဲအိန္ဒိယအိန္ဒိယဘလောက်ဆွဲဆွဲတခြားနိုင်ငံတွေကဘလောက်ဆွဲဆွဲကိုယ့်နိုင်ငံနဲ့ဂုံနဲ့တူတဲ့ဟလာအဲတွေ့ဖက်သူကိုကျွန်တော်တို့ရှာနိုင်တဲ့အနေအထားဖြစ်လာပြီအဲ့တော့ကဦးထင်ကျော်ခီးစဉ်ပြီးလို့ဒေါ်အောင်ဆန်းစုကြည်ခီးစဉ်ဆက်လို့ရှိရင်တကယ်ပဲဟောလေကိုယ့်နိုင်ငံရဲ့ဂုံနဲ့ထိုက်တန်တဲ့အိန္ဒိယနိုင်ငံကဆွဲဆောင်မှုတွေကိုလက်တွေ့ကြကြဆွဲဆောင်နိုင်လိမ့်မယ်လို့ယူဆတယ်လက်ရှိ BJP အစိုးရကလည်းပဲအစိုးရနဲ့ BJP ကိုထောက်ခံတဲ့သူ့အိန္ဒိယနိုင်ငံသားတွေဟာစီးပွားရေးကုန်သွယ်ရေးကိုအမှန်တမ်းလှုပ်ချင်တဲ့အောက်စုဖြစ်တယ်သူကဟိုစစ်စွာလက်ထက်ကလေးကဘုံမပြီးမှာလာပြီးတော့အလုံးလုံးနေကြတဲ့အဲအိန္ဒိယနိုင်ငံကဂုံတွေဆိုရင် BJP နဲ့ RSS ကလူတွေများတယ်တင်းနေမြင်သူတို့ကပဲစိုးရတက်တဲ့ဂုံတွေချင်းနဲ့အခုတော့ NLD တို့အစိုးရဟလာပုံလင်းမြင်သာမှုနဲ့ဟလာခြားစားမှုလက်ဆံမှုတက်နိုင်ဆုံးထိမ့်ပဲစိုးရလက်ထက်မှာသူတို့ကပိုပျော်ကြလိမ့်မယ်ညီဆပါတယ်ဒါကြောင့်သမဏခီးစဉ်ရောတော်အောင်ဆန်းစစ်ရောခီးစဉ်ကနေပြီးတော့တကယ်နိုင်ငံအကျိုးရှိတဲ့ဂုံတွေမှုယင်းနှိမ့်မြုံနာမှုနဲ့ပြန်လာနိုင်ငံဆက်ဆံရေးတွေပို့ပြီးတော့ထူထောင်နိုင်မယ်လို့ကျွန်တော်တို့အကောင်းကိုမျှော်လင့်ထားပါတယ
်ဟုတ်ကဲ့ဒေါက်တာတင့်စီကျေးဇူးများတင်ပါတယ်ခင်ဗျာ
ကောင်းပါပြီခင်ဗျာ
ကိုဇော်ဝင်းလိုင်းတင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါကားထဲမှာ steering libra brake လုံးဝမပါဘဲနဲ့အလိုလျောက်မောင်းနေနိုင်မနဲ့ကားမျိုးတွေကို2022ခုနှစ်မှာထုတ်လုပ်နိုင်မယ်လို့ Ford ကားကုမ္ပဏီကြီးကကြေညာထားပါတယ်။မောင်းတဲ့သူလုံးဝမလိုဘူးဆိုတဲ့ကားတွေကိုအငှားရေလုပ်ငန်းတွေမှာသုံးနိုင်ဖို့ထုတ်လုပ်မှာဖြစ်ပါတယ်။ဒါကြောင့်မို့လို့9နှစ်အတွင်းလုံခြုံစိတ်ချရတဲ့အလိုလျောက်ကားမျိုးထုတ်နိုင်ဖို့ဘလို့စိန်ခေါ်မှုတွေရှိနေမလဲဆိုတာကိုမဆုမြတ်မွန်ကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြပေးပါမယ်ရှင်။
American ကားကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Ford ကုမ္ပဏီကအငှားယင်လုပ်ငန်းသုံးရင်မောင်းလုံးဝမလိုတဲ့အလိုအလျောက်မောင်းကားမျိုးကိုလာမယ့်9နှစ်အတွင်းမှာထုတ်မယ်လို့ August 16ရက်နေ့ကပဲကြေညာလိုက်ပါတယ
် Today we're announcing Ford's intent to have a high volume SAE level 4 fully autonomous vehicle
SAE အဆင့်၄ရှိတဲ့ရင်မောင်းလုံးဝမလိုပဲအလိုအလျောက်မောင်းနေနိုင်မဲ့အငှားယင်လုပ်ငန်းသုံးရင်မျိုးကို2022ခုနှစ်မှာကျွန်တော်တို့ထုတ်လုပ်မယ်ဆိုတာကိုအသိပေးကြေညာခြင်းပါတယ
် Ford ကုမ္ပဏီရဲ့ CEO Mark Fields ကအခုလိုကြေညာလိုက်တဲ့အတွက်မော်တော်ကားလုပ်ငန်းထဲမှာသာမကအလိုအလျောက်ရင်မောင်းနည်းပညာပေါ်အာရုံစိုက်နေကြသူတွေကြားမှာပါပြောစရာဆွေးနွေးစရာဖြစ်ခဲ့ပါတယ် Autonomous Vehicle Technology လို့ခေါ်တဲ့အလိုအလျောက်ရင်မောင်းနည်းပညာနဲ့ရင်မောင်းမလို့တဲ့ကားမျိုးထုတ်မယ်လို့ကြေညာထားတဲ့ကားကုမ္ပဏီတချို့ရှိပြီးတော့စမ်းသပ်မှုတွေလည်းလုပ်နေကြပေမဲ့ Ford ကားကုမ္ပဏီကတော့ SAE အဆင့်၄ရှိတဲ့ယင်မျိုးကိုထုတ်မယ်လို့ပြောလိုက်တာကထူးနေတာပ
ါ That means there's going to be no steering wheel there's not going to be a gas pedal there's not going to be a brake pedal and of course
သူပါသာအလိုအလျောက်လုံးဝမောင်းနေတဲ့ကားမျိုးကို Ford ကုမ္ပဏီက၅နှစ်အတွင်းအမြောက်အများထုတ်လုပ်မှာဖြစ်ပါတယ်အလိုအလျောက်လုံးဝမောင်းနိုင်မယ်ဆိုတဲ့အသေးပေကကားထဲမှာ steering လုံးဝမပါ lever တွေ brake တွေလုံးဝမပါကားမောင်းတဲ့သူလုံးဝမလို့တဲ့ကားမျိုးကိုပြောတာဖြစ်ပါတယ်
နိုင်ငံတကာမှာထုတ်လုပ်နေတဲ့မော်တော်ကားတွေလေယာဉ်မြန်တွေအပါအဝင်ရွေရှားဆက်တက်ယာဉ်တွေရဲ့လုံခြုံမှုထိရောက်မှုနဲ့အရေးအသွေးကောင်းမွန်မှုအတွက် SAE ဆိုတဲ့နိုင်ငံတကာအင်ဂျင်နီယာတွေပါတဲ့အဖွဲ့အစည်းကစံချိန်စံနှုန်းသတ်မှတ်ပေးပါတယ်။ယာဉ်မောင်းမလို့ပဲအလိုအလျောက်မောင်းနိုင်မဲ့ယာဉ်မျိုးတွေအတွက်လည်း SAE ကအဆင့်6ဆင့်ခွဲခြားပြီးတော့သတ်မှတ်ထားပေးပါတယ်။အဆင့်4ဆိုတာကတော့ကားမောင်းတာနဲ့ဆိုင်တဲ့ကိစ္စအလုံးကိုကားကပဲအလိုအလျောက်လုပ်သွားမယ် High Automation အဆင့်ဖြစ်ပါတယ်။အခုလိုကားထဲမှာ steering တို့ brake တို့လုံးဝမပါတဲ့အလိုအလျောက်မောင်းကားမျိုးကို9နှစ်အတွင်းမှာတကယ်ပဲထုတ်လုပ်နိုင်မှာမလားဆိုတာကိုလည်းတချို့ကလည်းတန်တရားရှိကြပါတယ်။ American ကနာမည်ကြီး MIT နည်းပညာတက္ကသိုလ်ရဲ့နည်းပညာဆိုင်ရာသုံးသပ်ချက် magazine စောင်းပါတစ်ခုထဲမှာဆိုရင်ယာဉ်မောင်းလုံးဝမလိုပဲတကယ်ကိုစိတ်ချလက်ချအလိုအလျောက်မောင်းနိုင်မဲ့ကားမျိုးကိုထုတ်နိုင်ဖို့9နှစ်ဆိုတဲ့အချိန်ဟာလုံးဝမလောက်ဘူးလို့ပညာရှင်တွေရဲ့ရှင်းပြချက်တွေနဲ့ရေးထားပါတယ်။ Ford ကုမ္ပဏီအနေနဲ့2022ခုနှစ်မကုန်ခင်တတ်မှတ်ထားတဲ့အတိုင်းအလိုအလျောက်မောင်းတဲ့ကားမျိုးထုတ်တော့ထုတ်နိုင်လိမ့်မယ်။ဒါပေမဲ့အချိန်နှစ်နှစ်နဲ့တတ်မှတ်နေရတချို့ပဲမောင်းနိုင်တဲ့ကားမျိုးဖြစ်လိမ့်မယ်လို့အလိုအလျောက်မောင်းကားတွေအကြောင်းလေ့လာနေတာအနှစ်20ရှိနေတဲ့ဘာကလေးတက္ကသိုလ်က Steven Sheldover ရဲ့အပြောကို MIT Technology Review ဆောင်းပါးထဲမှာဖော်ပြထားပါတယ်။တကယ်တော့ BMW နဲ့ Tesla ကားကုမ္ပဏီတို့လိုကမ္ဘာကျော်ကားလုပ်ငန်းကြီးတွေကရင်မောင်းမလို့တဲ့ကားမျိုးထုတ်မယ်လို့ကြေညာထားပြီးဖြစ်ပါတယ်။စံတည်တီထွင်ဖန်တီးမှုတွေကိုလက်လွတ်မခံပဲအလိုလျောက်မောင်းနိုင်မဲ့ကားမျိုးထွင်းနေတာကို Rachel Burgess တို့လို Auto Car နဲ့ What Car ဆိုတဲ့ Motor Car Magazine တွေရဲ့ Editor ကတော့ဝန်တာနေပါတယ
် It's very interesting they're one of many car makers who have started plans with
သိစိတ်ဝင်စားဖို့ကောင်းပါတယ်ကားကုမ္ပဏီတွေအများကြီးတဲ့မှာမှအခုလိုအလိုလျောက်မောင်းနေနိုင်မဲ့ကားမျိုးထုတ်ဖို့စလုပ်တဲ့ကုမ္ပဏီတွေထဲမှာသူတို့ပါလာပြီလေပြီးခဲ့တဲ့လတုန်းကပဲ BMW က2021မတိုင်ခင်အပြည့်အဝအလိုအလျောက်မောင်းနေနိုင်မဲ့ကားမျိုးထုတ်ဖို့စီစဉ်ထားတယ်လို့ကြေညာသွားတယ်။ Tesla ကုမ္ပဏီပိုင်ရှင် Elon Musk ကလည်း2018မတိုင်ခင်အလိုအလျောက်မောင်းနိုင်တဲ့ကားထုတ်မယ်လို့ပြောထားတယ်။ဒါကြောင့်အလိုအလျောက်မောင်းရင်ဤပညာတွေအတွက်သိက္ကိုစိတ်လှုပ်ရှားစိတ်ဝင်စားစရာကောင်းပါတယ
်။ Ford ကားကုမ္ပဏီကတော့အိမ်သုံးအမျိုးအစားမဟုတ်ဘဲအငှားယင်လုပ်ငန်းတွေအတွက်အလိုအလျောက်မောင်းတဲ့ကားတွေကိုထုတ်မှာပါ။လက်ရှိမှာလည်း American ကအငှားယင်လုပ်ငန်းကြီးတွေက Ford ကားတွေကိုသုံးနေကြပါတယ်။ Ford လိုပဲGoogle နဲ့အငှားယင်လုပ်ငန်း Uber တို့ကလည်းကားတွေမှာထိမ်းမောင်းတဲ့သူမျိုးလုံးဝမလိုတဲ့ကားတွေကိုထုတ်နိုင်ဖို့စူးစမ်းနေကြတာပါအလိုအလျောက်မောင်းတဲ့ကားတွေကိုကင်မရာရဲ့ Radar စနစ်ရဲ့ Computer Software ရဲ့ကမောင်းနှင်ပေးနေတာလို့အကြံအဖင်ပြောလို့ရပါတယ်ဘေးဝင်းကျင်မှာဘာတွေရှိနေသလဲဆိုတာကိုကားမှာတပ်ထားတဲ့ကင်မရာနဲ့ Radar Sensor စနစ်ကကားပပတ်လေကိုတစ်ချိန်လုံးစောင့်ကြည့်ပေးနေပြီးတော့ Brake အုပ်ဖို့လိုပြီလို့အသိပေးလိုက်တာနဲ့အထူးထွင်ထားတဲ့ Computer Software ကနေပြီးတော့အုပ်ပေးလိုက်တာမျိုးဖြစ်ပါတယ် ကွန်ပျူတာတွေကလူထက်မြင်အောင်လို့တုံ့ပြန်ပေးနိုင်ပေမဲ့ဘယ်အချိန်မှာကားကိုရပ်ဖို့လိုရဲအချိန်တက်လိုက်ဖို့လိုရဲဆိုတာကိုအဆုံးဖြတ်ပေးနိုင်တဲ့နေရာကြတော့လူတွေကတပန်းပူတာတဲ့ဆိုတာကို MIT ရဲ့ Technology Review Magazine ဆောင်းပါးထဲမှာထောက်ပြထားပါတယ်။ဒါကြောင့်လဲ Tesla ကုမ္ပဏီရဲ့အလို့အလျောက်မောင်းရှင်တစဉ်စမ်းသပ်မောင်းနေတော့တိုက်မိလို့ကားထဲမှာပါသွားတဲ့သူတယောက်စိတ်ဆုံးခဲ့ပါသေးတယ်။ဘေးပတ်လည်ကိုစောင့်ကြည့်နေတဲ့ကားကင်မရာကကွေလာတဲ့နောက်တွဲပါရှင်ရဲ့အဖြူရောင်ဘေးဘက်ကိုနေရောင်ထဲမှာအန်ဒီရဲလို့မခွဲခြားနိုင်တဲ့အတွက်အလိုလျောက်ဘရိတ်ကမရက်လိုက်တာလို့တက်စလာကရှင်းပါတယ်။အထဲမှာပါသွားတဲ့သူကလည်းအာယုံမထားလိုက်မိတဲ့အတွက်ကားကိုအချိန်မီမရက်လိုက်နိုင်ပဲကားတိုက်မိခဲ့တာပါ။အဲ့လိုဖြစ်ခဲ့ပြီးတဲ့နောက်တက်စလာကားတွေရဲ့ရေဒါစနစ်ကိုပိုကောင်းအောင်လုပ်ပါမယ်လို့တက်စလာရဲ့ CEO အီလွန်မတ်စ်ကပြောကြားခဲ့ပါတယ
်။ Obviously that crash was incredibly tragic.
အဲ့ဒီယာဉ်တိုက်မှုကတိတ်ကိုစိတ်မကောင်းစရာပါပဲ။အဲ့ဒီယာဉ်တိုက်မှုပြဿနာဖြစ်တော့ Elon Musk ပြောတာက Tesla ယာဉ်မောင်းတစ်ယောက်ဆုံးရတဲ့အချိန်မှာသူတို့ရဲ့အလိုလျောက်ယာဉ်မောင်းစနစ်ကိုစမ်းသပ်မောင်းထားတဲ့မိုင်မောင်းကတန်း130ရှိပါပြီတဲ့။အမေရိကမှာဆိုရင်ရှိသမျှမော်တော်ကားတွေအားလုံးမောင်းတဲ့မိုင်ပေါင်း94တန်းမှာတစ်ယောက်ကားတိုက်မှုကြောင့်အသက်ဆုံးရှုံးနေရတာကိုတွေ့ရပါတယ်။ဒါကြောင့်ဤပညာပိုတော်မှလုံကြုံစိတ်ချရတယ်ဆိုတာကိုတသက်ပြနေပါတယ်အချိန်ကြာလာတဲ့နဲ့အမြပေါ့လေပိုတော်မှတိုးတက်လာပါလေဦးမယ
်ကားထဲမှာမောင်းတဲ့သူလုံးဝမလိုတဲ့အလိုအလျောက်မောင်းကားမျိုးတွေလမ်းပေါ်မှာမောင်းနိုင်ဖို့လမ်းတွေကိုကွန်ပျူတာနဲ့စနစ်တကျသတ်မှတ်ထားတဲ့မြေပုံစနစ်နဲ့ GPS လမ်းညွန်စနစ်တို့လည်းလိုအပ်ပါတယ်အဲ့ဒီစနစ်တွေစနစ်တကျမရှိဘူးဆိုရင်တော့အလိုအလျောက်မောင်းနေတဲ့ကားတွေလမ်းပေါ်မှာလိုရာခရီးသွားနိုင်ဖို့ဖြစ်နိုင်မှာမဟုတ်ဘူးဆိုတာကို The Verge Online Media ရဲ့ဆောင်းပါးတစ်ခုထဲမှာလည်းရေးထားပါတယ်။နောက်တစ်ခုကမောင်းသူလုံးဝမပါတဲ့ကားမျိုးတွေကိုမောင်းနေနိုင်ဖို့အမေရိကမှာတော့နေရာတွေကိုသတ်မှတ်ကန့်သတ်ထားတာမို့နောက်9နှစ်အတွင်းမှာလမ်းတိုင်းပေါ်မှာအလိုအလျောက်မောင်းတဲ့ကားတွေတက်မောင်းနိုင်တဲ့အခြေအနေရောက်မှာလားဆိုတာကလည်းမေးစရာပါ။ Ford ကားကုမ္ပဏီကတော့2021ခုနှစ်မှာထုတ်မဲ့SAE အဆင့်4အလိုအလျောက်မောင်းကားတွေကဘယ်လိုပုံစံမျိုးဖြစ်မှာလဲဆိုတာကိုလောလောဆယ်မပြောနိုင်သေးပေမဲ့ထုတ်တဲ့အခါမှာတော့အဆအဆအစင်းသင်းဖြစ်နေအောင်လို့ကားတွေရဲ့ software ဘိုင်းရော hardware ဘိုင်းကိုပါအသေးအချာတီထွင်နေတယ်လို့ဆိုပါတယ်ရှင
်မဆုမြတ်မော်အစီအစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့မအေးသန္တာကျော်အစီအစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါ။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေရှင်။ဒီတစ်ပတ်သတင်းရောင်သတင်းတော်မှာတော့ဟောလိဝုဒ်ရဲ့ရုပ်ရှင်လောကမှာဘယ်သူတွေအမှုပညာရှင်ကြီးအမြင့်ဆုံးရကြပါလဲ။ရုပ်ရှင်ကားကြီးမှာပထမအဆုံးဝင်ရောက်သရုပ်ဆောင်မဲ့အဆိုတော်လေဒီဂါဂါဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုကြားကြရမှာပါ။ Wrestling ထိုးတဲ့သူဖြစ်ကနေပြီးတော့ရုပ်ရှင်မင်းသားဖြစ်သွားတဲ့ The Rock မင်းသား Dwayne Johnson ဟာForbes ကစီးပံပြုတဲ့ကမ္ဘာအမှုပညာကြီးအမြင့်ဆုံးနေရာကိုရရှိသွားပါတယ်။အိုလာ25ရဲ့နေ့ကထုတ်ပြန်တဲ့စီးပံမှာတော့သူက2016ခုနှစ်အတွက်ရရှိဝင်ငွေဒေါ်လာ64သန်းကျော်ရရှိတာပါ။မနေ့ကနံပါတ်1နေရာမှာရှိတဲ့မင်းသား Robert Downey Jr. ကိုနံပါတ်1နေရာကနေဖြုတ်ချပြီးတော့အခုနှစ်မှာ Dwayne Johnson ကသူမနေ့ကဝင်ငွေထက်2ဆကျော်ရရှိပြီးတော့နံပါတ်1နေရာရတာဖြစ်ပါတယ်။ဟာတာဆန်မျိုးအရှင်ရုပ်ရှင်ကား Central Intelligence ရုပ်ရှင်ကားကနေဝင်ငွေအများကြီးရတာပါ။The Rock တဖြစ်လဲ Dwayne Johnson ဟာ Fast and Furious ရုပ်ရှင်ဇာတ်ကားအပိုင်းရှင်မှာပါဝင်သရုပ်ဆောင်တဲ့အတွက်လဲအမှုပညာကြီးကြိုးရပါတယ်။ဒီနေ့ Forbes ရဲ့ဒီအမှုပညာကြီးစီးရင်ကိုကြည့်မယ်ဆိုရင်ဒီ Hollywood မှာမင်းသားနဲ့မင်းသမီးတွေကြားရရှိတဲ့အမှုပညာကြီးအနေအထားကွာဟနေတာဆက်ပြီးတွေးရပါတယ်။ဒီမင်းသားတွေရဲ့ဝင်ငွေစီးရင်မထွက်ခင်အရင်ထွက်သွားတဲ့ဝင်ငွေအမြင့်ဆုံးမင်းသမီးစီးရင်မှာတော့ Hunger Games ရုပ်ရှင်ကားတွေရဲ့ခေါင်းဆောင်မင်းသမီး Jennifer Lawrence က2016ဝင်ငွေဒေါ်လာ46သန်းနဲ့ကမ္ဘာဝင်ငွေအမြင့်ဆုံးမင်းသမီးနေရာကိုနှစ်နှစ်ဆက်တိုက်အဖြစ်နဲ့ရသွားတာပါ။မင်းသားတွေထဲမှာတော့ Hong Kong မင်းသား Jackie Chan ကဝင်ငွေဒေါ်လာ61သန်းနဲ့ဒုတိယဝင်ငွေအများဆုံးမင်းသားဖြစ်ပါတယ်။ Bond ရုပ်ရှင်ကားတွေရဲ့မင်းသား Matt Damon ကဒေါ်လာ55သန်းဝင်ပြီးတော့တတိယဝင်ငွေအများဆုံးဖြစ်ပါတယ်။Hollywood ရဲ့ဝင်ငွေအမြင့်ဆုံးမင်းသား9လက်အစီအစဉ်ထဲမှာတော့ Tom Cruise ကဒေါ်လာ53သန်းဝင်ပြီးတော့စတုထနေရာနဲ့Johnny Depp ကတော့ဒေါ်လာ48သန်းနဲ့နံပါတ်5နေရာမှာရှိပါတယ်။မနစ်ကနံပါတ်1နေရာမှာရှိတဲ့ Robert Downey Jr. ကတော့ Captain America Civil War ရုပ်ရှင်မှာပါဝင်သရုပ်ဆောင်ခဲ့ပေမဲ့သူကဝင်ငွေဒေါ်လာ33သန်းနဲ့နံပါတ်8နေရာမှာပဲချိတ်ပါတယ်။သူနဲ့ဝင်ငွေအတူတူနံပါတ်8နေရာမှာရှိတဲ့နောက်မင်းသားတူကတော့ Bollywood မင်းသား Shahrukh Khan ဖြစ်ပါတယ်ရှင်။
ဝင်ငွေအများဆုံးမင်းသမီးတွေထဲမှာဆိုရင်တော့ဝင်ငွေအများဆုံးရတဲ့ Jennifer Lawrence က Hunger Games နောက်ဆုံးအပိုင်းရုပ်ရှင်ဝင်ငွေအပြင်ရုံးမတင်ရသေးတဲ့ Passenger ရုပ်ရှင်ကားအတွက်ကြိုတင်ဝင်ငွေနဲ့2016ဝင်ငွေအများဆုံးဖြစ်ရတာပါဒါမဲ့လည်းမင်းသားတွေရဲ့ဝင်ငွေနဲ့ရှင်မယ်ဆိုရင်တော့အများကြီးကွာဟနေရတွေ့ရတယ်လို့ပြောထားပါရနော်ဒါတော့မှ Jennifer Lawrence ကအမှုပညာကြီးယူတဲ့အခါမှာသူခက်ပြပြတော့လုံနေလို့မရတော့ဘူးလို့ပြောထားခဲ့တာပါမနေ့ကတော့ဝင်ငွေအများဆုံးရတဲ့သူကဒေါ်လာ50တန်းမင်းသားတွေထဲမှာဆိုရင်တော့အများဆုံးရတဲ့ Robert Downey Jr. ကဝင်ငွေတန်း80ရကြပါတယ်ဒီဝင်ငွေတွေကလည်းတကယ်တမ်းအမှုပညာရှင်တွေထဲမှာ2016ရဲ့ဝင်ငွေအများဆုံး Taylor Swift ရဲ့ဝင်ငွေနဲ့ရှင်မယ်ဆိုရင်တော့တော်တော်နည်းတယ်လို့ပြောရမှာပါ Taylor Swift က2016အတွက်ဝင်ငွေဒေါ်လာတန်း180တောင်ရထားတာဖြစ်ပါတယ်ကမ္ဘာဝင်ငွေအများဆုံးမင်းသမီး10ဦးရဲ့2016ဝင်ငွေတွေစုစုပေါင်းရင်တော့မှဒေါ်လာ250သန်းပဲရှိပါတယ်ရှင်။နမကျော်ရုပ်ရှင်မင်းသားတိတ်မကြခင်နှစ်ပိုင်းတွေအတွင်းကကယ်လီဖိုးနီးယားပြည်နယ်ရဲ့အုပ်ချုပ်ရေးမှူးလည်းဖြစ်ခဲ့တဲ့အာနောင်ရွာဇနကဟာသူ့ရဲ့အားကစားပွဲတော်ကိုဟောင်ကောင်မှာဖွင့်လှစ်ပေးခဲ့ပြီးတော့အလုံးအားကစားလိုက်စားကြဖို့တိုက်တွန်းသွားပါတယ်။မင်းသားကြီးအာနောင်ကကိုကာယအလှအတွက်ပဲကစားထရက်ကားကိုပဲကျိုးနယ်ဆွဲဆွဲညာကားခြေတဲတွေလိုမျိုးတိုင်ကင်ပြီးတော့ကပြဖြောပြတာပဲဖြစ်ဖြစ်ဘလုံးနင်းနဲ့မဆိုအားကစားကိုလိုက်စားပြီးတော့ကိုခဏအလှကိုထိမ့်သိမ်းကြပါလို့ပြောသွားတာပါ။အိုလံပစ်အားကစားပြိုင်ပွဲတွေမှာကာယဗလမောင်စု9ချိန်ဆုခုခဲ့တဲ့မင်းသားကြီးအာနောင်ကသူ့ရဲ့ဒီကျမ်းမာရေးနဲ့ကိုလက်ကျန်းခိုင်အင်္ဂစာလှုံ့ဆော်မှုကိုအားရှောက်ကိုအရောက်တယ်လာပြီးတော့ဟောင်ကောင်မှာသူ့ရဲ့အာနောင်ကလပ်စစ်ပွဲတော်ကိုဖွင့်လှစ်ခဲ့တာပါသူပြောတဲ့အမှားစကားကအရှင်းပါတယ်ကျမ်းမာဖို့ဆိုရင်အာဟာရသင့်တင့်မြတ်တာအောင်စားပြီးတော့လေ့ကျင့်ခန်းလုပ်ကြဖို့ပါတယ်
Because you may be like gymnastics I may be like bodybuilding so but your exercise is as important as my exercise
ဘလိုပဲဖြစ်ဖြစ်ကိစ္စမရှိပါဘူးကျွန်မကစားတာပဲဖြစ်ဖြစ်ကိုကာယအလှကစားတာပဲဖြစ်ဖြစ်လက်ကျင်ခန်းလုပ်မယ်ဆိုရင်ဘသူကဘာပဲလုပ်လို့အားလုံးကောင်းတာကြီးပါပဲကျွန်တော်ကအားလုံးကိုစုစည်းပြီးတော့အောင်ပွဲခံကျင်တာပါလို့အာနောင်ကပြောပါတယ် The Arnold Classic ဆိုတာက1989ခုနှစ်မှာစပြီးတော့ကျင်းပခဲ့တဲ့ကိုကာယဗလပြိုင်ပွဲအဖြစ်စခဲ့ပြီးတော့အခုဆိုရင်တော့အားကစားနည်းတရာစင်ကျော်ပါဝင်ပါတယ်ရှင် Now the Hollywood sign it says and pop ဆိုတော့ Lady Gaga နဲ့ Oscar တစ်ကြိုးစုရွေးချယ်ခံထားရပူတဲ့မင်းသား Bradley Cooper တို့ဟာ Hollywood ဂီတဒရမာ ကနဝင်ဇာကာ A Star Is Born ဆိုတဲ့တေးသရုပ်ဖော်ဇာကာကိုပြင်ပြီးရိုက်ကူးဖို့လုပ်နေတယ်လို့ Warner Brothers ရုပ်ရှင်ထုတ်လို့ရေးကဩဂုတ16ရက်နေ့မှာပဲပြောသွားပါတယ်။အသက်42နှစ်အရွယ်မင်းသား Bradley Cooper က2014ခုနှစ်မှာသူကိုယ်တိုင်ထုတ်လုပ်သရုပ်ဆောင်တဲ့ American Sniper ရုပ်ရှင်ဇာကာအပါအဝင် Oscar တစ်ကြိုးလေးစုအတွက်ရထားခံရပူသူပါ Lady Gaga ကတော့အခုရုပ်ရှင်မှာပထမဦးဆုံးအကြိမ်ဖြစ်တဲ့ခေါင်းဆောင်မင်းသမီးနေရာကနေသရုပ်ဆောင်မှာဖြစ်ပြီးတော့ Bradley Cooper ကဒီရုပ်ရှင်ကို Director လုပ်ပြီးတော့ရိုက်မှာဖြစ်ပါတယ်ဘယ်တော့စပြီးတော့ရိုက်ကူးမလဲဆိုတော့ Warner Brothers ကုမ္ပဏီကဘာမှမပြောပါဘူး A Star Is Born အမှုပညာကျယ်တပွင့်ထွက်ပေါ်လာပြီဆိုတဲ့ရုပ်ရှင်ကတသက်ဆအမှုပညာရှင်တွေတယောက် Hollywood ကိုရောက်လာတော့သူ့ကိုဝိုင်းရင်မင်းသားကြီးတူကအခုညီပေးတဲ့အကြောင်းဇက်အိမ်တဲပြီးတော့ရိုက်ထားတာပါမူရင်းရုပ်ရှင်က1938ခုနှစ်မှာထွက်တာပါ1954ခုနှစ်မှာဒီကားကိုတစ်ခါပြန်ရိုက်ပြီးနောက်ထပ်1986မှာလည်းမင်းသားမင်းသမီးအစ်တွေနဲ့နောက်ထပ်ကားအစ်တစ်ခုဖြစ်တဲ့ဒီကားကိုပြန်ရိုက်ပါတယ်အခုရိုက်မဲ့ရုပ်ရှင်အတွက်တော့ Lady Gaga ကတချင်းအစ်တွေဆက်ဆိုမှာဖြစ်ပါတယ် Lady Gaga အဆိုတော်ဆိုပေမဲ့လည်းတရုတ်ဆောင်လောကနဲ့အစိမ့်သက်သက်တော့မဟုတ်ပါဘူး FX ရုပ်သံလိုင်းကထုတ်တဲ့ American Horror Story Hotel ဆိုတဲ့ရုပ်ရှင်ကမှ Vampire သခင်မဖြစ်တဲ့တရုတ်ဆောင်ပြီးတော့အဲ့ဒီကားအတွက်ပဲကန့်သက်ရုပ်တံစီးရီးရုပ်တံရုပ်ရှင်ရွှေကဘာလုံးစုမှာအကောင်းဆုံးအမျိုးသမီးတရုတ်ဆောင်စုရခဲ့ပါတယ် Hey y'all friend I gotta tell you something Oh yeah I wanna be a celebrity yeah ဒီတက်တော့ရောင်းတဲ့နော်အစီအစဉ်ကို radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာအစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Painted on the side and bright red. It's gonna stay bright.
န္နာကျော်အစီအစဉ်တင်ဆက်တဲ့တတ်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုကြာနေသေးတဲ့အပတ်စဉ်ကဏ္ဍတစ်ခုကိုထပ်ပြီးတော့တင်ဆက်ပေးကြပါမယ်။ဒီသတင်းမှတ်ရဲ့သူယုံကြည်ရာအစီအစဉ်မှာတော့ရန်ကုန်မြို့မှာဓာတ်ပုံအမှုပညာနဲ့သတင်းလုပ်ငန်းတွေလုပ်နေတဲ့မတ်ယူးယူးမြင့်တန်းရဲ့အမြင်ကိုနားဆင်ကြရပါမယ်။မမိုးဖြူအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်။
မယုံကြည်တာကတော့ဘာသာတိုင်းအကုန်လုံးပါပေါ့နော်ဘာသာတိုင်းအားလုံးမှာကောင်းတဲ့အချက်တွေကိုသိရှိရပေါ့နော်ကျမအမြင်နဲ့ကျတော့ဘယ်ဘာသာဝင်ဖြစ်တယ်ဆိုပြီးတော့မခံယူထားဘူးကျမနည်းနည်းမသက်သာအဲတော့ဘာသာကိုယ်ရင်ကြားထဲမှာရှိရကောင်းတဲ့အချက်တွေကိုပဲကျင့်သုံးပြီးတော့ကောင်းမွန်တဲ့ဒီသားဝါရီတယောက်ဖြစ်ဖို့အတွက်ပဲကျမကြိုးစစ်ကြံနေခိုင်းတယ်ပေါ့နော်အဲ့လိုမျိုးပဲပေါ့နော်ဘာသာတရားတွေဘာသာတရားတိုင်းမှာကောင်းတဲ့ချက်တွေရှိတယ်ဒီဘာသာတရားတွေရဲ့ကောင်းတဲ့ချက်တွေကိုအကုန်လုံးပြည်ပြည်ဝင်ယူမှပြီးရပေါ့နော်အချင်းချင်းဖလှယ်ပြီးတော့ပြည်ကျန်ဒီကူဝင်ဝင်ပြပြီးပြည်ကျန်သွားမယ်ဆိုလို့ရှိရင်အထက်နဲ့လောကတစ်ခုဖြစ်လာလိမ့်မယ်ဘယ်ဘာသာရင်လို့ဘယ်ဘာသာဝင်ဖြစ်တယ်ရယ်ဆိုပြီးတော့အမြင်နာမှမခံယူထားဘူးဘာသာတိုင်းအကုန်လုံးကြည်ရနေပြီးတော့ကောင်းမွန်တဲ့အချက်ကလေးတွေကိုကျင့်သုံးမယ်ဒီပြီးတော့အကောင်းဆုံးဒီသားပါတယောက်ဖြစ်အောင်ကြည့်တယ်ခင်ဗျာမေလို့ယုံကြည်တယ်ပေါ့နော်ကေရွေ့တာဟိုကောင်းမှရှိတဲ့သူကလည်းဒီဘာသာကွဲရင်ခြေထဲမှာရှိတဲ့ဟိုကောင်းမှုရဲ့ချက်ကလေးတွေကိုရွေးချယ်ပြီးတော့ကြည့်တယ်ခင်ဗျာမေအချင်းချင်းညဝေသွားမယ်ဆိုလို့ရှိရင်နားလည်မှုလွဲလွဲတာတွေအချင်းချင်းမုန်းပွားတာတွေမရှိဘဲနဲ့အေးချက်နဲ့ကဘာကြီးကိုစပ်ပြီးနိုင်တယ်လို့ယုံကြည်တယ်ပေါ့နော်ဒီလိုမျိုးဘာသာရေးနဲ့ပတ်သက်ပြီးတော့ဒီဖြစ်ပေါ်နေတဲ့အကြောင်းရတာလေတဘာသာနဲ့တဘာသာနဲ့ကြားရဲမှာနားလည်မှုမရှိလို့တဘာသာအကြောင်းတဘာသာမသိလို့ဒီလိုမျိုးဖြစ်နေတယ်ဒီလိုမျိုးဖြစ်ပေါ်နေတယ်ဒီလိုအမုန်းကြီးရတယ်ဖြစ်နေတယ်ပေါ့နော်အဲ့ဒါကျွန်မယုံကြည်ရတော့ဘာသာရင်းအကုန်လုံးရှိတယ်အကောင်းမွန်တဲ့ချက်ကလေးတွေဘာသာချင်းတဘာသာချင်းရဝင်ပြီးတော့အဲ့ဒီတော့ဆက်သွားမယ်ဆိုလို့ရှိရင်ဒါဖြစ်ပေါ်တော့လည်းဒီဘာသာရေးတံဖြစ်ပေါ်လာတဲ့ပြိပကရေးဖြစ်ပေါ်ဆိုတာလည်းဒီလိုမျိုးမှဖြစ်လာနိုင်တယ်မဟုတ်ဘူးအချင်းနဲ့ကဘာကြီးအချင်းနဲ့လူပေါင်းလောကပဲဖြစ်လာနိုင်တယ်လို့ကျွန်မယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တနင်္လာနေ့ညချမ်းအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အစီအစဉ်လေးမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါဦးမယ်ရှင
်အိန္ဒိယနိုင်ငံမှာလေးရကျန်နိုင်ငံတော်ခီးစဉ်ဖြစ်ရောက်နေတဲ့သမ္မတဦးထင်ကျော်ဟာဒီကနေ့မှာတော့အိန္ဒိယဝန်ကြီးချုပ်ပါဝင်အစိုးရထိပ်တန်းခေါင်းဆောင်နေတဲ့နယူးဒယ်လီမြို့တော်မှာတွေ့ဆုံဆွေးနွေးပြီးနိုင်ငံခြားလူကြုံရေးနဲ့ပူးပေါင်းဆောင်ရွက်သဘောတူညီမှုတွေရရှိခဲ့ပါတယ်အားလုံးခံစားခွင့်ရှိမဲ့ဖွံ့ဖြိုးတိုးတက်မှုတွေနိုင်ငံစလုံးနဲ့ဒေသရင်းတစ်ခုလုံးမှာပါငြိမ်းချမ်းရေးတည်ငြိမ်ရေးတရားဝါပြောရေးတွေအတွက်အိန္ဒိယနဲ့မြန်မာနိုင်ငံတို့ကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်မှုလိုအပ်တဲ့အကြောင်းနှစ်ဖက်သောဘောတူညီမှုရခဲ့တယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံမှုပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဦးထင်ကျော်ကပြောဆိုခဲ့တာပါအိန္ဒိယနိုင်ငံဘက်ကတော့ပြီးခဲ့တဲ့သတင်းပတ်ထည်အင်အားဖြင့်ငလျင်တန်ကြောင့်အကြီးအကျယ်ထိခိုက်ပျက်စီးတဲ့ပုဂံဒေသပြန်လည်တည်ဆောက်ရေးမှာအကူအညီပေးဖို့လည်းကမ်းလှမ်းခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှစ်ခါစင်နာကအကြမ်းဖက်မှုတိုက်ဖျက်ရေးမှာအမေရိကန်ပြည်ထောင်စုနဲ့တကယ့်ကိုနင်းနီးကကပူးပေါင်းဆောင်ရွက်လို့ကြောင့်တည်တရာပြတ်သားခဲ့တယ်လို့အမေရိကန်နိုင်ငံဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကပံ့ပိုးပေးနေတဲ့ကတ်တပ်ဖွဲ့တွေဦးဆောင်တဲ့မဟာမိတ်တပ်တွေနဲ့တူရကီတပ်တွေကြားတိုက်ပွဲတွေဖြစ်ခဲ့တာလက်ခံနိုင်စရာမရှိတဲ့ကြောင်းအမေရိကန်ကပြောဆိုလိုက်တယ်လို့တိုက်ခိုက်မှုတွေရဆက်ဖို့လည်းနှစ်ဖက်စလုံးကိုတိုက်တွန်းလိုက်ပါတယ်။အဲဆွန်ရောက်တွေရဲ့စိုးရိမ်စရာကောင်းတဲ့ချင်းချမှုတွေကိုအာရုံစိုက်ဖို့လိုအပ်တဲ့အကြောင်းIS သူကြတက်မြတ်ချင်းမွေးညမောဖွဲ့ဆိုင်ရာအမေရိကန်ထူးတန်တမန် Brett McCock က Twitter အင်တာနက်လူမှုကွန်ရက်မှာပြောဆိုခဲ့တာပါကိုလံဘီယာနိုင်ငံမှာစိုးရနဲ့ထာဝရငြိမ်းချမ်းရယူမဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်အပိဓာပြစ်ခတ်ရဆဲဖို့ Fox တပုံတပ်ဖွဲ့ကအမိန့်ထုတ်လိုက်တဲ့အတွက်ကမ္ဘာမှာတက်တန်းအကြဆုံးလက်နက်ကန်ပြစ်ခတ်တွေကတစ်ခုပါဝင်ဖြစ်တဲ့ကိုလံဘီယာပြည်တွင်းစစ်လဲအဆုံးသတ်သွားပါပြီတပုံနေနဲ့ကိုလံဘီယာစိုးရရဲ့ဆက်ဆက်ရဲ့52နှစ်ကြာတိုက်ပွဲတွေကိုကွေးဝနိုင်ငံရဲ့ဂျာဝင်စစ်ဆင်မှုနဲ့အဆုံးသတ်လိုက်နိုင်တာလည်းဖြစ်ပါတယ်
သတင်းချင်းချုပ်ကိုကောင်လုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုဟာကိုအောင်ဖြစ်ပါတယ်။ Surprise ဆရာအသက်ဖက်အင်ဂျင်နီယာကတော့ Keith Home ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုည10:00ကနေ17:00ထိလဲတလဲပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.